Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်ဒီစီမြို့တော်အမေရိကန်တန်က2015ခုနှစ်ဒီဇင်ဘာလ5ရက်စနေနေ့မနက်ဖြန်စီတွင်စင်တွေစတင်နေပါပြီလိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါရှင်ကျွန်မခွာညိုပါအခုစီညမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာပါရှင်ကျမအနန္ဒာချမ်းမသတင်းတွေကိုကိုရဲကောင်နဲ့တူညညာပေးမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာလူ14ဦးသေဆုံးခဲ့ရပြီးတော့19ဦးဒဏ်ရာရရှိခဲ့တဲ့ပြစ်ခတ်မှုဟာအကြမ်းဖက်လုပ်ရဟုတ်မဟုတ်ဆိုတာကိုအမေရိကန်စုံစမ်းစစ်ဆေးရေးဘျူရို FBI ကစုံစမ်းနေပါပြီ IS စစ်သွေးကြွအဖွဲ့ကိုတိုက်ခိုက်ရမှာစစ်ရေးအကူအညီတွေပေးသွားဖို့ဂျာမနီလွှတ်တော်ကမဲခွဲဆုံးဖြတ်ခဲ့ကြပါတယ်ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမှနဲ့ပြောပြသွားမှာပါရှင်
အခုမနေ့ပိုင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေနဲ့နိုင်ငံတကာသတင်းဆောင်မတွေထဲမှာတော့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကစစ်တပ်ရဲ့လူ့အခွင့်အရေးဆိုင်ရာချိုးဖောက်မှုတွေအပေါ်ရည်တည်ပုံနဲ့ပတ်သက်လို့
လူ့အခွင့်အရေးချိုးဖောက်မှုဆိုတာအာဏာပိုင်တွေကကျူးလွန်ကြတာများတာဟုတ်အဲ့တော့အဲ့ဒီလိုမျိုးကျူးလွန်တဲ့ကိစ္စရည်တည်မှာနိုင်ငံတကာတွေကိုအစီရင်ခံနိုင်ဖို့အတွက်မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကနေပြီးတော့အစီ
အစဉ်ကအ HRC လူ့အခွင့်အရေးကော်မရှင်ဘက်ကဝေဖန်တုံ့တက်ချက်နဲ့အတူပြည်ထရေးနဲ့လူမှုကြီးကြပ်ရေးဌာနမှ9နှစ်သက်တမ်းအတွင်းလိုအပ်တဲ့ဥပဒေချမ်းတွေအပြည့်အဝပြဋ္ဌာန်းနိုင်ခဲ့ခြင်းမရှိတဲ့အခြေအနေနဲ့နိုင်ငံတကာသတင်းဆောင်ပါတွေမှာတော့သမုဒ္ဒရာကျော်ဖြတ်ပြီးရွှေပြောင်းအခြေချနေထိုင်သူတွေရဲ့အရေးရာသီဥတုပြောင်းလဲမှုတန်ကိုအများဆုံးခန့်စားနေရတဲ့ပင်လယ်ကမ်းရိုးတန်းအနှိမ်ပိုင်းမှာရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အခြေအနေတွေကိုပြောပြပေးသွားမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်နှတာချမ်းနဲ့ကိုရဲခေါင်တို့ကကြီးညာပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကလူမှုဖူးလုံရေးရုံးတစ်ခုမှာဇနီးမောင်နှံနှစ်ဦးရဲ့ဗုဒ္ဓဟူးနေ့ကလူတွေကိုအစုလိုက်ပြုံလိုက်ပြစ်ခတ်တပ်ဖြတ်ခဲ့မှုဟာအကြမ်းဖက်လုပ်ရဟုတ်မဟုတ်အမေရိကန်စုံစမ်းစစ်ဆေးရေးဘျူရို FBI တာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေကြပါပြီ FBI ရဲ့ Los Angeles ရုံးလက်ထောက်ကြီးကဒေးဗစ်ဘောက်ဒစ်ကတော့လူအမြောက်များပြည်စီအောင်တေချာကြွတင်စီစဉ်မှုအချက်လက်တွေအပါအဝင်တခြားသက်သေထောက်ထားတွေကအကြမ်းဖက်လုပ်ရတစ်ခုဖြစ်နိုင်တဲ့အလားအလာတွေတွေ့ရတယ်လို့ပြောဆိုခဲ့ပါတယ်ဒီကြားထောက်ထားတွေနဲ့ပတ်သက်လို့တော့သူကမပြောဆိုပေမဲ့ကွဲနေတဲ့လက်ကင်ဖုန်းတွေကိုပြစ်ခတ်မှုအတွင်းလူတွေတိတ်ဆုံးခဲ့တဲ့နေရာနီးအမိုက်ပုံတစ်ခုမှတွေ့ရှိခဲ့တယ်လို့သူကပြောဆိုပါတယ်။ဒါအပြင်တန်တရားရှိသူတွေနဲ့တခြားလူတွေကြားဖုန်းအဆက်အသွယ်တွေကနေတန်ဖိုးရှိတဲ့အချက်လက်တွေရာကောင်းရလာနိုင်တယ်လို့လည်းပြောပါတယ်။ပါကစ္စတန်နိုင်ငံသူဇနီးသက်တက်ဖင်မာလစ်ကပြစ်ခတ်မှုတွေစတဲ့အချိန်မှာ IS တွေးကြွအဖွဲ့ပေါ်တစ်ဆာခတ်တဲ့အကြောင်း Facebook message တစ်ခုပေါ်ပြခဲ့ပြီးလူစုလိုက်ပြုံလိုက်တက်ကြက်ခတ်တက်ပြမှုမှာပါဝင်ပတ်သက်ခဲ့တယ်လို့သတင်းမီဒီယာတွေကဖော်ပြနေတာတွေကိုတော့ Mr. Boundis ကအတိအပြုပြောဆိုတာမျိုးမရှိခဲ့ပါဘူး FBI ညွှန်ကြားရေးမှူး James Comey ကတော့ဒီဇနီးမောင်နှံဟာအကြမ်းဖက်အုပ်စုတစ်ခုဒါမှမဟုတ်ကိုယ့်ရဲ့တစ်ခုခုနဲ့ဆက်နွယ်နေတဲ့အချက်လက်မတွေ့ရသလိုဒီကိစ္စနဲ့ပတ်သက်တဲ့အထောက်အထားတော်တော်များများကလည်းအဓိပ္ပာယ်မရှိဘူးလို့ပြောဆိုခဲ့ပါတယ်
ဂျာမနီနိုင်ငံပါလီမန်ဟာ IS သွေးကြောအဖွဲ့တွေကိုတိုက်ခတ်ရမှာစစ်ရေးအကူအညီတွေဆစ်လွတ်ပေးဖို့ဆုံးဖြတ်ချက်ကိုမဲခွဲဆုံးဖြတ်ပြီးထောက်ခံမဲ့အများစုနဲ့အတည်ပြုလိုက်ပါတယ်။ Paris မြို့တိုက်ခိုက်မှုဖြစ်ပြီးမှ IS အဖွဲ့ကိုတိုက်ခိုက်ရှင်းလင်းရမှာစစ်တပ်အကူအညီတွေဆစ်လွတ်ပေးဖို့ပြည်ထက်နိုင်ငံအကူအညီတောင်းခံမှုကိုလက်ခံလိုက်တာဖြစ်ပါတယ်။တောက်ကြနေကဘာလင်မြို့မှာမဲခွဲဆုံးဖြတ်ခဲ့ရမှာဥပဒေပြုအမှတ်တွေဟာ445မဲ146မဲနဲ့အတည်ပြုပြီးတော်နေတို့ထိုက်လန်းရေးထောက်လန်းရေးဂျက်လီရင်တွေ free gate စစ်တမောဒဇင်းနဲ့လောင်စာစီဖြစ်တည်ရေးလေရင်အပါဝင်တပ်သား1200ကျော်ကိုဆေလွတ်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ပြည်တိုင်ပြင်သစ်ရုရှားရုံးနဲ့ပူးပေါင်းပြီးစီးရီးယားနိုင်ငံက IS အဖွဲ့တွေကိုထိုးစစ်ဆင်မှာမဟုတ်ဘူးလို့လည်းသိရပါတယ်။အခုလိုလွှတ်တော်မှာအတည်ပြုလိုက်ပေမဲ့စီးရီးယားနိုင်ငံမှာဖြစ်ပွားနေတဲ့ပြည်ပခါတွေမှာဓာတ်ရိုက်ပါဝင်လိုက်တာဖြစ်လို့ဘသူတော်မှအကောင်းဆုံးဖြစ်မှာမဟုတ်ဘဲနိုင်ငံရေးရဖြစ်ရှင်းနည်းကိုဦးစားပေးဖြစ်ထားရှိမှာဖြစ်တယ်လို့ဂျာမနီနိုင်ငံသားရေးဝန်ကြီး Frank Walter Steinmeier ကပြောပါရယ်အမေရိကန်တွေရုရှားတွေနဲ့ကျွန်တော်တို့တွေဘသူကမှနောက်နှစ်ပေါင်းများစွာကြာအောင်တက်တွေချထားမှာကိုမလုပ်ချင်ကြပါဘူးနိုင်ငံရေးရဖြစ်ရှာပြီးတော့ပဲတကယ်အောင်မြင်မယ်ဆိုရင်စစ်အေးရတိုက်ခိုက်မှုတွေလောရမဲ့ကာလကိုတွက်ဆလို့ရမယ်လို့ကျွန်တော်တို့ပြောနိုင်ပါတယ်လို့သူကပြောကြားခဲ့ပါတယ်
အီရတ်နိုင်ငံနဲ့ဝင်သွားခဲ့ကြတဲ့တူရကီတပ်ဖွဲ့တွေဟာ IS စစ်သွေးကြွတွေကိုအီရတ်တပ်တွေနဲ့အတူတိုက်ခိုက်ဖို့လေ့ကျင့်တဲ့အစီအစဉ်အတွက်ဖြစ်ပုံရတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါရယ်။တူရကီတာဝန်ရှိသူတယောက်ကလည်းတပ်ဖွဲ့တွေဟာပုံမှန်စစ်ရေးလေ့ကျင့်ဖို့မိုဆူးဘာရှိကာဒေသမှာရောက်နေတာဖြစ်တဲ့အကြောင်း Reuters သတင်းဌာနကိုပြောဆိုခဲ့ပါရယ်။ တူရကီတပ်တွေဟာ IS အဖွဲ့ကထိန်းချုပ်ထားတဲ့မိုဆူမြို့ကနေကီလိုမီတာ30လောက်အကွာနယ်စပ်ကနေဝင်ရောက်သွားခဲ့ကြတာပါ။တန်ကြက်ကကားတွေ၊ကြီးကားယာဉ်တွေအပါအဝင်တပ်တွေဟာဒီဒေသမှာ IS တွေးကြွတွေကိုချေမှုန်းမှုစစ်ရေးလေ့ကျင့်မှုတွေလုပ်နေတဲ့တပ်တွေနဲ့ပုံမှန်အစားထိုးလဲလှယ်တာဖြစ်တယ်လို့လည်းတူရကီမီဒီယာတွေကဖော်ပြပါဗျ။တူရကီတပ်ရင်းတရင်ဟာနယ်စပ်ဖြတ်ကျော်ပြီးအီရန်နိုင်ငံနဲ့ပြောင်းရွှေ့ခဲ့တဲ့အကြောင်းတောက်ကြနေနှောင်းပိုင်းမှာပဲအမေရိကန်တာဝန်ရှိသူတွေကလည်းအတည်ပြုပြောဆိုခဲ့ပါတယ်။တပ်ပြောင်းရွှေ့ဟာစစ်ရေးလေ့ကျင့်မှုဖြစ်တဲ့အကြောင်းနဲ့ပြောတဲ့အတိုင်းမှန်ကန်မှုရတယ်လို့လည်းအမည်မဖော်လို့သူအမေရိကန်တာဝန်ရှိသူတယောက်က VOA ကိုပြောဆိုပါတယ်။တပ်ရွှေ့ပြောင်းတဲ့အစီအစဉ်ဟာ IS အဖွဲ့ကိုနှိမ်နင်းနေတဲ့ညွန်ပေါင်းတပ်ဖွဲ့တွေနဲ့ပတ်သက်မှုမရှိဘဲတူရကီနဲ့အီရတ်တို့ကြားသဘောတူညီချက်ရဲ့တစိမ့်တစ်ပိုင်းဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။
ဆီးရီးယားအစိုးရနဲ့တပုံအဖွဲ့တွေဟာစစ်ဘေးဒဏ်တင့်နေတဲ့နိုင်ငံမှာသမရဘာရှာအာဆတ်ဘဲချိန်မှာဘလို့ပုံစံနဲ့အာဏာဆွတ်လွတ်မယ်ဆိုတာကိုသဘောတူညီချက်မရပေမဲ့လည်း IS အစွန်ရောက်ဆွတ်သွေးကြွတွေကိုတိုက်ခိုက်ဖို့ပူးပေါင်းဆောင်ရွက်တင်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။ဆီးရီးယားခေါင်းဆောင်ရဲ့အနာဂတ်ကိုဘလို့ဆုံးဖြတ်မလဲဆိုတာကိုလက်ခံနိုင်တဲ့အဖြစ်ရှာနိုင်လိမ့်မယ်လို့သိကြတယ်ဆိုရင်ဆီးရီးယားပြည်တွင်းစစ်မှာပါဝင်တိုက်ခိုက်နေတဲ့အဖွဲ့အလုံး IS အဖွဲ့တွေကိုတုတ်တင်ရှင်းလင်းဖို့ပူးပေါင်းတင်တယ်လို့အေသင်မြို့မှာရောက်နေတဲ့ကယ်ရီကတောက်ကြနေကပြောလိုက်တာပါ။အဲ့လိုမှမဟုတ်ရင်တော့ဒီလိုပူးပေါင်းဆောင်ရွက်မှုမျိုးရအောင်လုပ်နိုင်မယ်လို့အလွန်ခက်ခဲလိမ့်မယ်လို့လည်းသူကပြောပါတယ်။ကယ်ရီရဲ့အခုလိုပြောကြချက်ဟာအမေရိကန်ရဲ့မူဝါဒအပြောင်းလဲကိုထင်အပ်ပြလိုက်တာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအကြီးတန်းအရာရှိတဦးကပြောလိုက်ပါတယ်။အာဆတ်ဟာဆီးရီးယားနိုင်ငံရဲ့အနာဂတ်ရဲ့တစိ့တစ်ပိုင်းမဖြစ်သင့်ဘူးဆိုတော့ကျွန်တော်တို့ရဲ့အမြင်နဲ့ပတ်သက်ပြီးအပြောင်းလဲမရှိပါဘူးလို့နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့အကြီးတန်းအရာရှိတဦးက VOA ကိုပြောလိုက်ပါတယ်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA ကနေတနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ကြေညာနေပါတယ်ရှင်။လုံခြုံရေးတပ်ဖွဲ့တွေအသုံးပြုနိုင်ရေးနှစ်နဲ့ချီဆွေးနွေးခဲ့ကြပြီးတဲ့နောက်လေကြောင်းခီးသွားတွေရဲ့အချက်လက်တွေကိုဖလှယ်ဖို့ဥရောပသမဂ္ဂ EU ပြည်ထောင်စုဝန်ကြီးတွေသဘောတူလိုက်ကြပါတယ်။ EU ရဲ့အဖွဲ့ဝင်28ဦးပါကောင်စီစည်းဝေးပြီးလူဇမ်ဘတ်ပြည်ထောင်စုဝန်ကြီး ATN Schneider ကဘရက်ဆဲလ်မှာတောက်ကြနေကသတင်းတောက်တွေနဲ့တွေ့ဆုံခြင်းအခုလိုကြေညာခဲ့တာဖြစ်ပါတယ်။သဘောတူညီချက်အရလေရင်ခီးစဉ်အသေးစိတ်အချက်လက်တွေပါဝင်ပြီးတော့PNR လို့ခေါ်တဲ့ခရီးသည်အမည်စရင်မှတ်တမ်းတွေကိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကြားမှာ6လကြာအပြန်အလှန်ကြည့်ရှုခွင့်ရမှာဖြစ်ပါတယ်။ဒီနောက်မှာလည်းအချက်လက်တွေကို၄နှစ်ခွဲသိမ်းဆည်းထားရမှာဖြစ်ပါတယ်။စည်းမျဉ်းသစ်ဟာဥရောပတိုင်းနိုင်ငံတွေကြားမှာပြန်တန်းတဲ့ခီးစဉ်တွေနဲ့ EU ကိုအဝင်အထွက်လုပ်ကြတဲ့လေရင်ခီးစဉ်တွေအားလုံးပေါ်တက်ရောက်မှုရှိမှာလည်းဖြစ်ပါတယ်။ခရီးသည်အမည်မှတ်တမ်းတွေကိုအပြန်အလှန်ဖလှယ်ရေးအစီအစဉ်မှာအခြေတင်ဖြစ်စရာတွေကြုံခဲ့ရတာကြောင့်လည်းလုံခြုံရေးအတွက်စိုးရိမ်မှုတွေနဲ့ကိုယ်ရေးကိုယ်တာလွတ်လပ်ခွင့်ကြားမျှတမှုရှိအောင်ဥရောပအမတ်တွေနီလန်းရှာဖွေခဲ့ရတဲ့အတွက်အခုလိုကြံ့ကြာနေခဲ့ကြတာဖြစ်ပါတယ်။အမေရိကန်ရဲ့ထောက်လန့်ရေးအစီအစဉ်တွေပေါက်ကြားခဲ့တာတွေအချက်လက်တွေကိုအလွဲသုံးစားလှုပ်ခတ်မှုတွေအတိတ်ကဖြစ်ရက်တွေရှိခဲ့တဲ့အတွက်လည်းဂျမန်ဥပဒေပြုအမတ်တွေကအခုလိုအချက်လက်တွေအများအများစုဆောင်းရယူမှုနဲ့ပတ်သက်ပြီးတတိထားခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့လည်းဒီနှစ်ဇန်နဝါရီလနဲ့နိုဝင်ဘာလတွေတုန်းကပဲရစ်မှာအကြမ်းဖက်တိုက်ခိုက်မှုတွေကြုံခဲ့ရပြီးတဲ့နောက်ပြင်သစ်အစိုးရနဲ့တခြားအစိုးရတွေကဒီကိစ္စကိုခွင့်ပြုပေးဖို့အတွက်ဥရောပပါလီမန်ကိုဖိအားပုံမူပေးခဲ့ကြတာဖြစ်ပါတယ်။
ဂျင်နန်တင်ပို့တဲ့နိုင်ငံများအဖွဲ့ OPEC ရဲ့တောက်ကြနေကဩစတြေးလျနိုင်ငံဗီယင်နာမြို့မှာပြုလုပ်တဲ့ညီလာခံမှာအခြေတင်ဆွေးနွေးခဲ့ကြပြီးတဲ့နောက်ဂျင်နန်ထုတ်လုပ်မှုတွေလျှော့ချဖြတ်တောက်တာမလုပ်ဖို့ဆုံးဖြတ်လိုက်ကြပါတယ်။ကမ္ဘာ့ဂျင်နန်ဈေးကွက်မှာဂျင်နန်ထုတ်လုပ်တာတွေပိုရှင်းလာတာဟာလွန်ခဲ့တဲ့တစ်နှစ်ခွဲအတွင်းကမ္ဘာ့ဂျင်နန်ဈေးနှုန်းဟာတပိပါကိုဒေါ်လာ100ရှိခဲ့ရာကနေဒေါ်လာ40တဝိုက်ထိကျဆင်းသွားခဲ့ချိန်မှာဒီဆုံးဖြတ်ချက်ထွက်ပေါ်လာခဲ့တာပါ။ကမ္ဘာ့ဂျင်နန်ထုတ်လုပ်မှုရဲ့3ပုံတစ်ပုံဟာ OPEC အဖွဲ့ဝင်နိုင်ငံတွေဖြစ်ပြီးအရင်တုန်းကတော့ဂျင်နန်စိမ်းဈေးကိုထိန်းထားနိုင်မှုထုတ်လုပ်မှုရဲ့တညီညွတ်ရှော့ချလေးရှိပါတယ်။ဒါပေမဲ့ဒီချိန်မှာတော့ OPEC ဝင်ကြီးတွေသဘောတူညီချက်ရအောင်မလုပ်နိုင်ခဲ့ပါဘူး။အီရန်နိုင်ငံပေါ်ဂျင်နန်တင်ပို့မှုတွေကန့်သက်ထားတဲ့နိုင်ငံတကာအရေးယူတန်ခတ်မှုတွေရုတ်သိမ်းပစ်လိုက်တဲ့အတွက်လည်းဈေးကွက်ထဲမှာဂျင်နန်ပိုရှံမှုတွေဟာပိုတိုးလာမယ့်အခြေအနေတွေရှိနေပါတယ်။တောက်ကြနေကပဲအင်ဒိုနီးရှားကလည်း OPEC ဖွဲ့တွေကိုပြန်လည်ပူးပေါင်းပါဝင်ခဲ့တာကြောင့်ခုဆိုရင်အဖွဲ့ဝင်73နိုင်ငံထိရှိသွားပြီဖြစ်ပါတယ်ခင်ဗျာ။
တရုတ်နိုင်ငံဟာအာဖရိကမှာဖွံ့ဖြိုးတိုးတက်ရေးနှိုးဆွပေးဖို့ရည်ရွယ်ချက်နဲ့ဒေါ်လာ60ဘီလီယံတန်ဖိုးရှိတဲ့ချင်းငွေနဲ့အကူအညီတွေပေးရလိုက်ပါတယ်။ဒါဟာအာဖရိကနဲ့ဆက်ဆံရေးမြင့်တင်မှုစူးစမ်းနေတဲ့တရုတ်ဆိုရရဲ့နောက်ဆုံးလှုပ်ဆောင်ချက်တစ်ခုလည်းဖြစ်ပါတယ်။တောက်ကြနေကဂျိုဟန်နက်စ်ဘတ်မြို့မှာကျင်းပနေတဲ့တရုတ်အာဖရိကပူးပေါင်းဆောင်ရွက်ရေးထိပ်သီးညီလာခံရဲ့ဖိုရမ်မှာတရုတ်သမ္မတရှီကျင်းပင်ကအခုလိုအကူအညီပေးမဲ့အစီအစဉ်ကိုကြေညာခဲ့တာဖြစ်ပါတယ်။ရှီကအာဖရိကဟာအာဖရိကပြည်သူတွေနဲ့သာတက်ဆိုင်ပြီးအာဖရိကရဲ့ပြဿနာတွေကိုလည်းအာဖရိကပြည်သူတွေကပဲကင်တွယ်ဖြေရှင်းတင်တယ်လို့တရုတ်နိုင်ငံအနေနဲ့ခိုင်ခိုင်မာမာယုံကြည်ပါတယ်လို့ပြောပြီးတော့ဒေသရင်းနိုင်ငံရေးမှာဝင်မဆွက်ဖက်မဲ့တရုတ်ရဲ့မူဝါဒကိုအလေးနက်ထားပြောဆိုသွားခဲ့ပါတယ်။တရုတ်ဟာအာဖရိကနိုင်ငံတွေမှာဖြစ်နေတဲ့စစ်ပွဲတွေနဲ့လူခွင့်ရချိုးဖောက်မှုတွေကိုလစ်လျူရှုပြီးကုန်သွယ်ရေးနဲ့အာဖရိကကုန်ကြမ်းတွေရဖို့အတွက်ကိုပဲလှုံ့ဆော်နေတယ်လို့အနောက်နိုင်ငံအစိုးရတွေကစွပ်စွဲထားပါတယ်။
အာဖဂန်လုံခြုံရေးတပ်ဖွဲ့တွေပြစ်ခတ်လိုက်တဲ့မော်တာဘုံးတစ်လုံးဗလီတစ်ခုကိုထိမှန်ခဲ့ရတာကနေဒီကနေ့မှပဲအရက်သား6ယောက်ထပ်မင်းသေဆုံးပြီး6ယောက်ဒဏ်ရာရခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါရယ်။နိုင်ငံအလဲပိုင်းကမဒီယန်ဝါဒတ်ပြည်နယ်မှာတာလီဘန်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ရမှာမော်တာဘုံးတစ်လုံးထိမှန်ခဲ့တာဖြစ်တယ်လို့လည်းပြည်နယ်လက်ချောက်အုပ်ချုပ်ရေးမှူးဇာဟီရာဟူစိန်က VOA ကိုပြောပါရယ်။အင်းဒီဇင်ဂဟာစီပြည်နယ်မှာလဲတာလီဘန်ရဲ့လက်ချက်လို့ဆွဆွဲထားတဲ့ရော့ကတ်လောင်ချာဘုံးတစ်လုံးနေအိမ်ပေါ်ကျရောက်ရာကပောက်ကွဲခဲ့ပြီးကလေး9ယောက်အပါအဝင်အရက်သား17ယောက်ထပ်မင်းသေဆုံးခဲ့တဲ့အကြောင်းအာနာပိုင်းကြီးကပြောပါရယ်ကလေး3ယောက်ဟာလည်းအပြင်းထန်ဒဏ်ရာရရှိခဲ့ပြီးကပူးမျိုးတော်ကဆေးရုံကိုပို့လိုက်ရတယ်လို့ပြောပါရယ်တရားဖြစ်စဉ်တစ်ခုမှာတော့အမေရိကန်နဲ့အာဖဂန်ဒေသခံတပ်ဖွဲ့တွေပူးပေါင်းပြီးမတည်မငြိမ်ဖြစ်နေတဲ့နိုင်ငံတောင်ပိုင်းကတာလီဘန်စစ်တွေးကြတွေထိန်းချုပ်ထားရာအကျဉ်းတော်တစ်ခုကိုစီးနှင်းတက်ခိုက်ခဲ့ပြီးတော့အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်40ကျော်ကိုကတ်ကတ်တင်နိုင်ခဲ့တဲ့အကြောင်းအမေရိကန်စစ်တပ်ကပြောပါရယ်တိုက်ခိုက်ရေးလေယာဉ်တွေနဲ့စစ်စင်ရေးကိုတော့နိုင်ငံတောင်ပိုင်းဟဲလ်မန်ပြည်နယ်နာဇက်ခရိုင်မှာတာတာပရင်းကဆောင်ရွက်ခဲ့တာလို့လည်းပြောပါရယ်လွမြောက်လာတဲ့အကျဉ်းသားတွေကိုတော့စေကူသားမှုခံယူနိုင်မှုအာဖဂန်ကာကွယ်ရေးဝန်ကြီးဌာနကအာနာပိုင်နေထံလွှဲပြောင်းပေးခဲ့တယ်လို့လည်းပြောပါရယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမန္တန္တာချန်နဲ့ကိုရဲကောင်တို့ကြီးညာပေးသွားတာပါကျမတို့ VOA American အတန်းကနေလက်ရှိထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကို Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေပြီးတော့လဲအချိန်နဲ့တပြေးညီဖန်ယူနာဆင်နိုင်ပါတယ်ရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါမယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့စစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေဟာရည်ရွယ်ချက်ရှိရှိနဲ့လုပ်နေတာမဟုတ်ဘူးလို့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ရဲ့ပြောကြားချက်ဟာဘက်လိုက်လွန်ပြီးအစီရင်ခံစာရေးသားနိုင်ရုံဖွဲ့စည်းထားတဲ့အဖွဲ့တစ်ခုဖြစ်တယ်လို့ AHRC ခေါ်အာရှလူခွင့်ရေးကော်မရှင်ကဝေဖန်လိုက်ပါတယ်။ဒါပြင်လူခွင့်ရေးချိုးဖောက်ခံရတဲ့နိုင်ငံသားတွေအတွက်ကိုလည်းမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်အနေနဲ့ရည်တည်ဆောင်ရွက်ပေးနိုင်ခြင်းမရှိဘူးလို့လည်းပြောခဲ့တာပါ။အပြည့်အစုံကိုတော့ AHRC ကိုဆက်သွယ်မေးမြန်းထားတဲ့မန္နတာချန်းကပြောပြပေးပါမယ်ရှင်။
ဒီဇင်ဘာလ4ရက်တောက်ကြနေကပြုလုပ်တဲ့မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ရဲ့သတင်းစာရှင်းလင်းပွဲအတွင်းကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးယူလွင်အောင်ကစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့အခုလိုကာကွယ်ပြောကြားခဲ့တာပါ
လူခွင့်ရေးချိုးဖောက်မှုတွေကိုတပ်မတော်ကရိုးရိုးရှိရှိလုပ်နေတယ်လို့ကျွန်တော်ပြောလို့မရပါဘူးနော်ဟိုအရင်တော့မသိခဲ့ဘူးလေဖြစ်တယ်
ဒီပြောကြားချက်နဲ့ပတ်သက်ပြီးမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ဟာအစိုးရကဖွဲ့စည်းထားတဲ့ရုပ်သေးအဖွဲ့တစ်ခုဖြစ်တယ်လို့သူတို့ရဲ့ပြောဆိုဆောင်ရွက်ချက်တွေဟာလည်းဗက်လိုက်မှုရှိတာကိုတွေ့ရတယ်လို့ AHRC အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာရှေ့နေဦးမင်းလွင်ဦးကဝေဖန်ခဲ့ပါတယ
်မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ရဲ့ရည်တည်မှုကတော့နိုင်ငံတော်သမ္မတအနေဖွဲ့စည်းပေးထားတာဖြစ်တယ်လူလက်တဲ့အဖွဲ့အစည်းမဟုတ်ဘူးဆိုတာကျွန်တော်သိရတယ်အဲ့တော့တမတော်ရေလို့မဟုတ်ဘူးအစိုးရဘက်ကကျူးလွန်နေလူခွင့်ချိုးဖောက်မှုဆိုတာအာဏာပိုင်တွေကကျူးလွန်ကြတာများတာဟုတ်အဲ့တော့အဲ့ဒီလူမျိုးကျူးလွန်တဲ့ကိစ္စရပ်တွေမှာကျွန်တော်တို့နိုင်ငံတကာတွေကိုအစီရင်ခံနိုင်ဖို့အတွက်မြန်မာနိုင်ငံလူခွင့်ကော်မရှင်ကနေပြီးတော့အစီရင်ခံစာကောင်းကောင်းရေးနိုင်အောင်ပဲဟန်ပြလှုပ်ဆောင်နေတဲ့လိုအပ်မျိုးဖြစ်တယ်လို့ကျွန်တော်တို့မြင်တယ်ဘယ်လိုက်မှုကင်းတဲ့ဆောင်ရွက်မှုမျိုးရှိတယ်ဆိုတာကိုကျွန်တော်တို့လုံးဝမတွေ့ရသေးဘူးဖြစ်တယ်
မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်မှချမှတ်ထားတဲ့မူ3ရက်ရှိပြီးဒီထက်မှတရားရုံးကနေစစ်ဆေးစီရင်တဲ့အမှုတွေမှာဝင်ရောက်ဆွတ်ဖက်ခြင်းမပြုဘူးတရားရုံးမှာအမှုဆွဲတင်နေတဲ့ကိစ္စရပ်မျိုးတွေနဲ့ပတ်သက်လို့သူတို့ဝင်ရောက်ဆွတ်ဖက်ခြင်းမပြုဘူးနဲ့တရားရုံးကနေစစ်ဆေးဆုံးဖြတ်လိုက်တဲ့ဆုံးဖြတ်ချက်တွေမှန်ကန်မှုမှားယွင်းမှုရှိတယ်မရှိဘူးဆိုတဲ့အပေါ်ဝင်ရောက်ဆွတ်ဖက်မှုမရှိဘူးဆိုတဲ့မူ3ရက်ဖြစ်ပါတယ်ဒါကြောင့်လည်းအရင်ကဖြစ်ခဲ့တဲ့သတင်းတော်ကိုပါကြီးအသက်ခံရမှုကိစ္စလဘရောင်းတောင်ကျင်းညစီမံကိန်းလှုပ်ရှားမှုအတွင်းဒေါခင်ဝင်းသိမ်းဆုပ်မှုကိစ္စကချင်ပြည်နယ်ဆီယမာနှူးအာရမပြုကျင်တပ်ဖြတ်ခံရမှုကိစ္စတွေမှာ မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကတွားရောက်စစ်ဆေးတာရှိပေမဲ့နိုင်ငံသားတွေရဲ့လူခွင့်ရေးနဲ့ပတ်သက်လို့ကာကွယ်ပေးနိုင်ခဲ့ခြင်းမရှိဘူးလို့လည်းအခုလိုထောက်ပြခဲ့ပါတယ်
။အမှန်ကတော့ကျွန်တော်တို့နိုင်ငံတကာမှာရှိတဲ့မျိုးသားလူခွင့်ရေးကော်မရှင်ကြီးအနေနဲ့ဗဲလိုက်မှုကင်းပြီးတော့လူခွင့်ရေးချိုးဖောက်မှုတွေကြုံလာတယ်ဆိုရင်နင်းနာတဲ့သူထက်ကနေပြီးတော့လိုက်လံအကာအကွယ်ပေးပြီးဆောင်ရွက်ရမှာဖြစ်တယ်။ထိုက်တဲ့တရားညှတာမှုကိုရှာဖွေပြီးရမှာဖြစ်တယ်။ကျွန်တော်တို့မြန်မာနိုင်ငံမှာအခုဖွဲ့စည်းထားတဲ့အမျိုးသားလူ့ခွင့်ရေးကော်မရှင်ကလှုပ်ဆောင်မဲ့မူ၃ရချတာတာတွေ့တယ်။အဲ့တော့အဲ့ဒီမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်အနေနဲ့နင့်နာတဲ့နိုင်ငံသားတွေအတွက်လှုပ်ဆောင်ပေးနိုင်တဲ့အခွင့်အရေးတစ်စုံတရားမှအဝမရှိတဲ့အခြေအနေမျိုးဖြစ်နေတယ်ဆိုတာကိုကျွန်တော်တွေ့ရတယ်။ဒါကတော့လုံးဝမကောင်းတဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့အလားအလာဖြစ်တယ်လို့ပဲကျွန်တော်ပြောချင်ပါတယ်။
တကယ်တမ်းမှာမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်အနေနဲ့အာဏာပိုင်တွေကိုကာကွယ်မဲ့အစားနိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်စောင့်ရှောက်ပြီးတော့နိဒာသူတွေဘက်ကရက်တီဖြည့်ရှင်းပေးတင်တယ်လို့လည်းသူကထောက်ပြခဲ့ပါတယ်
။ NHRC အနေနဲ့ကတော့ကျွန်တော်တို့ဖွဲ့စည်းမှုအခြေခံဥပဒေမှာပါတဲ့နိုင်ငံသားတွေရဲ့အခွင့်အရေးနိဒာဆုံးရှုံးမယ်။နိုင်ငံသားတွေအတွက်ပေးထားတဲ့ဥပဒေဆိုင်ရာအခွင့်အရေးနိဒာဆုံးရှုံးမယ်။ဆိုလို့ရှိရင်နိုင်ငံသားတွေကိုယ်စားဒီသက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေကိုကြမ်းမတ်လမ်းညွန်ဖို့အတွက်ဆောင်ရွက်တင်နေတရားစွဲတင်နေဆိုရင်လည်းတရားစွဲရမယ်နောက်ပြီးတော့တခါတရားရုံးတွေကနေမှားယွင်းပြီးတော့ဆုံးဖြတ်တဲ့စီရင်ချက်မျိုးရှိတယ်ဆိုလို့ရှိရင်လည်းနိုင်ငံသားတွေရဲ့နင့်နာမှုအတွက်တရားမျှတမှုရအောင်နင့်နာခြင်းရဖို့အတွက်ဆောင်ရွက်ပေးတင်တယ်လို့ကျွန်တော်တို့ကမြင်ပါတယ်
2014စက်တင်ဘာမှာမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကိုအစ်စ်ပြန်လည်ဖွဲ့စည်းလိုက်ပြီးနောက်ပိုင်းမှာပြည်ရင်းပြည်ပကနေလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတိုင်ကြားမှုစုစုပေါင်း 3,600 ကျော်ရှိခဲ့ပေမယ့်အပြည့်အဝကင်တွယ်ဆောင်ရွက်နိုင်ခြင်းမရှိသေးပါဘူးရှင
်။ရရှိမယ်ခင်ဗျာ။ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်ဆန်းစုကြည်ဟာသမရဦးသိန်းစိန်နောက်ကောက်ခွေဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့စည်းကြားစီတွေ့ဆုံခွင့်ရခဲ့ပြီဖြစ်ပါတယ်။နောက်တက်လာမယ့်အစိုးရတရက်ကိုချေချုံမှုဝင်တဲ့အာနာလွှဲပြောင်းနိုင်ရေးအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်သွားမယ်ဆိုပြီးတော့ဒီသတင်းထုတ်ပြန်ချက်တွေမှာဖော်ပြပါရတယ်။ဒါဟာဆိုလို့ရှိရင်ဒီအနိုင်ရပါတီတရက်ကိုချေချုံမှုဝင်တဲ့အာနာလွှဲပြောင်းတာဟာမြန်မာတမိုင်းမှာပထမဆုံးအကျင့်ဖြစ်ပါလိမ့်မယ်။သရရှင်ဤအနေနဲ့ကရောဘလူးယူဆပါလေ။အာနာလွှဲပြောင်းရေးဟာချေချုံမှုဖြစ်လိမ့်မယ်လို့ထင်ပါလား။ဒါပြင်ဒီဒွန်ဆန်းစစ်ကြီးနဲ့သမရဦးသိန်းစိန်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဒီတွေ့ဆုံခဲ့ကြတဲ့ရလက်တွေဟာရလက်ကောင်းတွေတကယ်ထွက်လာလိမ့်မယ်လို့မျှော်လင့်ပါလား။အခုလာမယ့်စနေညပိုင်းဒိုင်းအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများလို့တဲ့သရရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြဖို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလို့ရာကိုမင်းများလို့တဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOE မြန်မာပိုင်းကိုကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သောရရှင်တွေကိုကြိုဆိုပါရစေ
။ဒီကနေ့ည9နာရီမှာဓာတ်ရိုက်လေးလိုင်းဆွေးနွေးကမှပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပြစီရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုဆက်ပါဦးမယ်။ငါးနှစ်သာတက်တန်းအတွင်းမှာပြည်ထရေးဝန်ကြီးဌာနနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနတို့မှပြည်သူအတွက်လိုအပ်တဲ့ဥပဒေကြမ်းတွေရှိပေမဲ့ဒီလုံလောက်အောင်မပြခထမ်းနိုင်ခဲ့ဘူးလို့လွှတ်တော်ကဖွဲ့စည်းထားတဲ့ပြည်သူရေးရာစီမံခန့်ခွဲမှုကော်မတီကပြောလိုက်ပါတယ်။အစိုးရအနေနဲ့ပြည်သူကတိုင်ကြားလာတဲ့တိုင်ကြားစာတွေကိုပြန်လည်ဖြည့်ရှင်းပေးဖို့အားနည်းမှုတွေရှိနေတယ်လို့လည်းပြောထားပါတယ်။ဒီသတင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်မေခကပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါ။စာသာပရင်းကြီးကကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်အစည်းအဝေးပွဲမှာလွှတ်တော်ကဖွဲ့စည်းထားတဲ့ပြည်သူ့ရေးရာစီမံခန့်ခွဲမှုကော်မတီကလွှတ်တော်ကိုတင်သွင်းတဲ့အစည်းအဝေးခန်းစာမှာခုလိုဖော်ပြထားတာပါ။သမရဦးသိန်းစိန်တာဝန်ယူထားတဲ့၅နှစ်တာတပ်တန်းအတွင်းမှာပြည်ထရေးဝန်ကြီးဌာနနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနတို့မှပြည်သူ့အတွက်လိုအပ်တဲ့ဥပဒေကြမ်းတွေရှိပေမဲ့မပြဋ္ဌာန်းနိုင်ခဲ့ကြောင်းထိပြင်လိုအပ်နေတဲ့ပြင်ဆင်ရမယ့်တည်ဆဲဥပဒေတွေကိုလည်းမပြင်ဆင်နိုင်ခဲ့ဘူးလို့ပြည်သူ့ရေးရာစီမံခန့်ခွဲမှုကော်မတီကဥတည်မောင်းကပြောဆိုလိုက်ပါတယ်။ဒီလိုမပြဋ္ဌာန်းနိုင်ခဲ့တဲ့ဥပဒေတွေနဲ့ပတ်သက်ပြီးဥတည်မောင်းကခုလိုတင်ပြပြောဆိုခဲ့တာဖြစ်ပါတယ်
။ပြည်ထရေးဝန်ကြီးဌာနနဲ့သက်ဆိုင်တဲ့ဥပဒေများနဲ့ပတ်သက်ပြီးတော့ဆောင်ရွက်ရမှာပြည်သူလူထုရဲ့လက်ရှိတုံ့တွင်းနေတဲ့အခြေအနေများအရပြင်ဆင်ဆောင်ရွက်ရမယ့်ဥပဒေများရှိတော့လေဝန်ကြီးဌာနရဲ့ပြင်ဆင်ဆောင်ရွက်အခက်အခဲများရှိနေမှုမိမိကော်မတီဝင်များရဲ့စိတ်ပါဝင်စားသောဆောင်ရွက်လုပ်မှုအခြေခံလာရဲ့အခက်အခဲစတဲ့အားနည်းချက်တွေကြောင့်ပြင်ဆင်မှုမပြည့်နိုင်ခဲ့တဲ့ဥပဒေများရှိကြောင်းတွေ့ရှိရပါတယ်။ဥပမာတရားဝင်တွေစုံမင်းနဲ့ပတ်သက်တဲ့ရ လက်နက်ကောင်မှုနဲ့ပတ်သက်တဲ့လက်ပေးလက်ရည်မှုနဲ့ပတ်သက်တဲ့ဥပဒေများဖြစ်ပါတယ
်။အစိုးရအနေနဲ့ပြည်သူကတိုင်ကြားလာတဲ့တိုင်ကြားစာတွေကိုပြန်လည်ဖြည့်ရှင်းပေးဖို့အားနည်းမှုတွေရှိနေကြောင်းဒီပြင်ဖွဲ့စည်းထားတဲ့လွှတ်တော်ရင်းကော်မတီတွေအနေနဲ့ကလည်းလုပ်ငန်းသဘောတဘာဝအပေါ်နားလည်မှုအားနည်းတာတွေရှိနေတာကြောင့်တာဝန်တွေကျေပွန်စွာမထမ်းဆောင်နိုင်ခဲ့ကြောင်းကော်မတီအနေနဲ့၅နှစ်တာကာလအတွင်းအကောင်းဆုံးလှုပ်ဆောင်ခဲ့ပေမဲ့လုံနိုင်စွမ်းရဲ့50ရာခိုင်နှုန်းအောက်သာလှုပ်ဆောင်နိုင်ခဲ့တယ်လို့ဦးတင်မောင်ဦးကတင်ပြပြောဆိုခဲ့ပါတယ်
။ကော်မတီကိုပြေးဖို့တိုင်ကြားလာတဲ့တိုင်ကြားစာများနဲ့ပတ်သက်ပြီးအစိုးရဘက်ကပြန်ကြားလာတဲ့တိုင်ကြားစာရာခိုင်နှုန်းကအလင်းငယ်များလာရှိတဲ့တွေ့လွှတ်တော်စတင်ပေါ်ပေါက်လာစေလွှတ်တော်ယုံကြည်အားကိုးပြီးတော့တိုင်ကြားလာတဲ့ပြည်သူများအနေနဲ့လွှတ်တော်ကွန်ရီများပေါ်မှာလွှတ်တော်ကာလ3နှစ်ခန့်ရောက်တဲ့အခါမှာတိုင်ကြားစာများညွန်နေလာပြီးတော့ယုံကြည်အားကိုးမှုလည်းလျှော့ချလာကြောင်းတွေ့ရှိရပါတယ်
မကြခင်ပြီးဆုံးတော့မဲ့လွှတ်တော်ကြီးဟာလွှတ်တော်တွင်ဖွဲ့စည်းထားတဲ့ကော်မတီတွေကနေ၅နှစ်တာလှုပ်ဆောင်ခဲ့တဲ့လွှတ်တော်လှုပ်ဆောင်မှုတွေနဲ့အစိုးရရဲ့လှုပ်ဆောင်မှုတွေကိုနောင်လာမဲ့လွှတ်တော်အတွက်အနှစ်ချုပ်အစီရင်ခံစာတွေရေးသားနေကြရတာဖြစ်ပါတယ်။ဒါကြောင့်ဒီလိုရေးသားရမှာအာတာကျဲအာနယ်ချက်တွေကိုပါထည့်သွင်းရေးသားခဲ့တာဖြစ်တယ်လို့ဦးတင်မောင်ဦးကပြောဆိုထားပါတယ်။ဒီပြင်ကော်မတီတွေအတွက်ကော်မတီဝင်တွေခန့်အပ်အရာမှာအသက်အရွယ်စိတ်ဝင်စားမှုအရေးအသွေးအတွေ့အကြုံပိုင်းအာနယ်မှုအာတာမှုတွေပေါ်မူတည်ပြီးတာဝန်ပေးအပ်တဲ့မပေးအပ်နိုင်ခဲ့တာကြောင့်လွှတ်တော်ပိုင်းမှာအားနည်းမှုတွေရှိခဲ့ကအစိုးရကိုစောင့်ကြည့်မှုအားနည်းတာတွေလည်းရှိခဲ့တယ်လို့သူကပြောဆိုခဲ့ပါတယ်လွှတ်တော်ဘက်ကအခုလိုထောက်ပြပြောဆိုခဲ့တာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရေးလေလာသုံးသက်သူစာရေးဆရာဒေါက်တာခင်မောင်ညိုကတော့အခုလိုသုံးသက်ပြောဆိုလိုက်ပါတယ
်တချို့တို့လုတ်တဲ့ဟာကိုအဖြေကရလကောင်းမရဘူးလို့တို့မရလာမှစိုးရိမ်တယ်အဲ့ဒီစိုးရိမ်တဲ့ပြောဆိုပြဌာန်းမှုတွေမပြုလုပ်နိုင်ဖြစ်နေတယ်တကယ်တော့ဒါတွေကလွှတ်တော်ကိုယ်စားလှယ်ကြီးအပေါ်မှာလည်းအများကြီးမူတည်ပါတယ်လွှတ်တော်ကလည်းထောက်ပြလို့ရတယ်မီဒီယာလည်းထောက်ပြလို့ရတယ
်လက်ရှိလွှတ်တော်တွင်ဖွဲ့စည်းထားတဲ့ကော်မတီအသီးသီးရဲ့အစီရင်ခံစာတွေအရဒီအစိုးရလက်ထက်မှာတရားဥပဒေစိုးမိုးရေးနဲ့ဥပဒေပိုင်းဆိုင်ရာတွေမှာအာဏာမှုရှိတာတွေကိုလွှတ်တော်အမတ်တွေကထောက်ပြပြောဆိုမှုတွေရှိနေပါတယ်ဒီလိုလွှတ်တော်ကော်မတီအသီးသီးကိုတိုင်ကြားစာတွေရောက်ရှိခဲ့ပေမဲ့အစိုးရဘက်ကနေပြန်လည်ဖြေရှင်းမှုအားနည်းတဲ့အပေါ်မှာလည်းလွှတ်တော်ကိုယ်စားလှယ်တွေကဝေဖန်နေကြပါတယ်လက်ရှိပြည်သူ့ရေးအစီမံခံကွဲမှုကော်မတီအစီရင်ခံစာအရကော်မတီကိုရောက်လာတဲ့ပြည်သူကတိုင်ကြားစာတထောင်ကျော်မှာပြည်ထရေးဝန်ကြီးဌာနနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနတို့ဘက်ကဆောင်ရည်တရားနီးပါးခန့်သာဖြည့်ရှင်းနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်ရှင်
။ဒါကတော့ VOA သတင်းတောက်မမေခစုံစမ်းတင်ပြသွားခဲ့တာပါ။မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုရန်နာပြီးတော့ဒေသတွင်းသတင်းတွေဘက်ကိုအလှည့်ပေးပါဦးမယ်ရှင်။အိန္ဒိယသမုဒ္ဒရာအတွင်းပုံမှန်မဟုတ်တဲ့ရွှေ့ပြောင်းအခြေချနေထိုင်မှုတွေကိုဖြည့်ရှင်းဖို့ပူးပေါင်းဆောင်ရွက်မှုတွေပိုးပြီးတော့လှုပ်ဆောင်ကြဖို့ဘန်ကောက်မြို့မှာကျင်းပနေတဲ့ဒေသတွင်းအစိုးရထိပ်တန်းတာဝန်ရှိသူတွေရဲ့အစည်းအဝေးကတောင်းဆိုလိုက်ပါတယ်။ဒီကြောင့်နဲ့ပတ်သက်လို့ VOA သတင်းတောက်ရွန်ကော်ပင်ဘန်ကောက်မြို့ကနေသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါပုံမှန်မဟုတ်တဲ့ရွှေပြောင်းခြေချနေတိုင်းမှုတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့မေလကတွေးဆုံဆွေးနွေးခဲ့ကြပြီးရဲ့နောက်မှာတော့ဒေသတွင်းအစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့ကြွမ်းကျင်သူတွေဟာတောက်ကြနေမှာတစ်ခါထပ်ပြီးတော့တွေးဆုံဆွေးနွေးခဲ့ကြပါတယ်ပြီးခဲ့တဲ့မေလတုန်းကတော့ပင်လယ်ပြင်အတွင်းမှာမျောနေတဲ့ထောင်ပေါင်းများစွာသောဒုက္ခသည်တွေရဲ့လူသားချင်းစာနာမှုပြဿနာကိုဖြေရှင်းဖို့တောင်းဆိုခဲ့တာဖြစ်ပါတယ်အဲ့လိုရွှေပြောင်းခြေချသူအများစုဟာမြန်မာနိုင်ငံအနောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာမွတ်စလင်တွေဖြစ်ကြပြီးသူတို့ဟာမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေမှာအလုတ်ကန်ရဖို့အတွက်ထွက်ပြေးနေကြသူတွေဖြစ်ပါတယ်ပုံမှန်မဟုတ်တဲ့ရွှေပြောင်းခြေချနေတိုင်းမှုတွေကိုတိုက်ဖြတ်ဖို့အတွက်ရေရှည်ပူပေါင်းဆောင်ရွက်မှုတွေကိုလှုပ်ဆောင်ကြဖို့ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရာမော့ဗီနိုက်ကတောက်ကြနေကတောင်းဆိုလိုက်ပါတယ
် It's clear that we need an explicit and efficient
ပုံမှန်မဟုတ်တဲ့ရွှေပြောင်းအခြေချနေတိုင်းမှုရဲ့စိုးကျိုးတွေကိုထိန်းချုပ်ဖို့ထိရောက်တဲ့လုပ်ငန်းစဉ်လိုအပ်တယ်ဆိုတာရှင်းပါတယ်ပုံမှန်မဟုတ်တဲ့ရွှေပြောင်းအခြေချနေတိုင်းမှုတိုင်းဟာလူသားတွေရင်ဆိုင်ရတဲ့အရာတွေဖြစ်တယ်ဆိုတာကိုကျွန်တော်တို့သိထားရမှာဖြစ်ပြီးဒါကြောင့်လူသားချင်းစာနာတဲ့အစဉ်အလာတွေကိုထိမ့်သိမ့်နိုင်အောင်လုပ်ရမှာဖြစ်ပါတယ
်ကုလသမဂ္ဂရဲ့နိုင်ငံတကာရွှေပြောင်းခြေချနေတိုင်းမှုဆိုင်ရာရုံးကနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာတော့ပြီးခဲ့တဲ့မေလ10ရက်နေ့ကနေဇူလိုင်လ30ရက်နေ့ကြားမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကထွက်ခွာသူအရေးအတွက်ဟာ9500ကျော်ရှိပြီးတော့1900ကျော်ဟာအင်ဒိုနီးရှားထိုင်းမလေးရှားနဲ့မြန်မာနိုင်ငံတွေကလူဝင်မှုကြီးကြပ်ရေးအကျဉ်းစခန်းတွေနဲ့ဒုက္ခသည်စခန်းတွေမှာရှိနေတုံးပဲလို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကလေစီးပြေး2200ဟာ IOM အဖွဲ့ရဲ့အကူအညီနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်သွားပြီဖြစ်တယ်လို့လည်းပြောပါတယ်ရိုဟင်ဂျာတွေဟာအခုချိန်ထိနိုင်ငံမဲ့ဖြစ်နေဆဲဖြစ်ပါတယ်မြန်မာအာဏာပိုင်တွေကသူတို့ဟာမြန်မာနိုင်ငံရဲ့တိုင်းရင်းသားမျိုးနွယ်စုတွေထဲမှာမပါဝင်ဘူးလို့ဆိုထားပြီးသူတို့ဟာဘင်္ဂါလီတွေဖြစ်တယ်လို့ဆိုပါတယ်ဒီကိစ္စမှာပါဝင်ပတ်သက်နေသူတွေအားလုံးအနေနဲ့အပြေအဝအကင်တွေပြင်ရှင်းဖို့လိုအပ်ပြီးဒီထဲမှာယောဂါကာကွယ်ကုသမှုအပိုင်းကနေဒေသတွင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုဖြစ်လာအောင်အထောက်အကူပေးဖို့တွေပါဝင်ပါတယ်ရိုဟင်ဂျာမွတ်စလင်တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုလေစီးပြေးပြီးထွက်သွားအောင်တွန်းအားပေးနေတာတွေရောကြအောင်လုပ်တဲ့အနေနဲ့အ ိတ်လိုအထောက်အကူတွေပေးမှာဖြစ်ပါတယ်အနာဂတ်မှာပြဿနာတွေကိုရှောင်ရှားနိုင်ဖို့အတွက်ရေရှည်ခံမဲ့ဖြေရှင်းနည်းတွေကိုတွေးရှိနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးဒေါန်ပရမော့ဗီထိုင်းကနောက်ပိုင်းပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ
် hopefully we feel we want it we are looking forward to it
ရေရှည်ဖြေရှင်းနည်းရဖို့အတွက်တော့ကျွန်တော်တို့အမှန်တကယ်မျှော်လင့်ထားပါတယ်ဒါပေမဲ့ဒုတိယအကြိမ်အစည်းအဝေးကတော့ရမှာမဟုတ်ပါဘူး။ဒါပေမဲ့ကျွန်တော်တို့အနေနဲ့ရေရှည်ဖြည့်ရှင်းပြီးရမယ်ဆိုတာကိုတော့ခေါင်းထဲမှာမပြတ်ထည့်ထားရမှာဖြစ်ပါတယ်
။ပြီးခဲ့မေလာတုန်းကပင်လယ်မြေမှာလေစည်းပြေးထောင်တဲ့ချီမျောနေတဲ့အဖြစ်မျိုးကိုနိုင်နိုင်ငံစလုံးရှောင်ရှားနိုင်အောင်လုပ်နိုင်မဲ့အစီအစဉ်တွေအတွက်ထိုင်းအစိုးရအနေနဲ့မြန်မာနိုင်ငံနဲ့ဆွေးနွေးကြတယ်လို့အကြီးတန်းသံတမန်တွေက VOE ကိုပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာလာမယ့်နှစ် NLD ပါတီအနာရလာတဲ့အခါမှာ NLD ပါတီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်အနေနဲ့ဘလောက်မြန်မြန်တုံ့ပြန်နိုင်မလဲဆိုတာကအဓိကကြားတယ်လို့လည်းပြောပါရခင်ဗျာ
ရွှေပြောင်းချေချနေထိုင်သူတွေရဲ့ပုံမှန်မဟုတ်တဲ့သွာလာနေထိုင်မှုတွေကိုထိန်းချုပ်နိုင်ရေးဒေတာတွေအစိုးရထိပ်ပိုင်းတာဝန်ရှိသူတွေအစည်းအဝေးအကြောင်းကိုကိုရနိုင်ပြောပြသွားတာပါအခုတစ်ခါတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရာသီဥတုအပြောင်းအလဲကြောင့်ခံစားနေရတဲ့ဘေးဒုက္ခတွေကိုလည်းပြောပြပေးပါဦးမယ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံဟာအဓိကမြေကြီးတွေရဲ့အဝကန်ယူရံမြေနှိမ်ပိုင်းမှာတည်ရှိတဲ့ပထဝီဝင်အနေထားကြောင့်တစ်ကမ္ဘာလုံးဖြစ်ပေါ်နေတဲ့ရာသီဥတုပြောင်းလဲမှုရဲ့တက်ရောက်မှုတွေကိုအများဆုံးခံစားနေကြပါတယ်။ဒါကြောင့်အခုပဲရစ်မြို့မှာကျင်းပနေတဲ့ရာသီဥတုညီလာခံမှာကမ္ဘာခေါင်းဆောင်တွေဟာရာသီဥတုပြောင်းလဲမှုဖြစ်စေတဲ့ဓာတ်ငွေထုတ်လွှင့်မှုတွေကိုလျှော့ချဖို့သဘောတူညီချက်အစ်စ်တွေရဖို့ကြိုးစားတဲ့နေရာမှာဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့အထူးပဲစိတ်ဝင်စားမှုရှိနေတာမဆန်းပါဘူး။ဒါကမြို့ကနေပြီးတော့နာဆင်ဟူဒာပေတီပို့ထားတဲ့သတင်းကိုကိုရဲကောင်ကပြောပြပါမယ်ရှင
်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ကန်ယူရန်ဒေသတွေဟာပင်လယ်ရေမျက်နှာပြင်မြင့်တက်မှုရေကြီးမှုမိုးခေါင်နာနဲ့ဆိုက်ကလုန်းမုန်တိုင်းတိုက်တာလို့ပြင်းထန်တဲ့ရာသီဥတုအခြေအနေတွေကြောင့်အထူးပဲထိခိုက်လွယ်တဲ့အခြေအနေရှိနေပါတယ်
။အာပါရီလို့ခွန်လာဆပ်ကြရယ်
မတော်မူရသည်မှာဆိုရင်ရေတက်လာတာအရင်မြင့်တဲ့အတွက်ကျွန်တော်တို့ရွာဟာရေအောက်ရောက်သွားပါတယ်တက်လာတဲ့ရေတွေကစီးထွက်မှသွားပဲဒီတိုင်းတင်နေတတ်ပါတယ်လမ်းတွေအလုံးရေမြုပ်ကုန်ပါတယ်ကျွန်တော်တို့အိမ်တွေလည်းအကုန်ပျက်စီးကုန်ပြီးပြန်မပြေနိုင်တော့ပါဘူးဒါကြောင့်ဒီမြို့ပေါ်ကျွန်တော်တို့တက်လာပြီးစိုက်ကားနေနေတာပါ
မတော်တင်ဆယ်လီမီနီယာမဲ့ဒါကာဆော်ရိုက်စီဘွန်နာဘန်က
ရေကြီးတာကြုံရပြီးတဲ့နောက်ဒါကာမြို့ပေါ်ကိုကလေး3ယောက်နဲ့တက်လာခဲ့တာပါအခုတော့ကျွန်တော်မိသားစုကိုထောက်ပံ့ဖို့တော်တော်ခက်ခက်ခက်ခဲရုန်းကန်နေရပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံအရှင်အိတ်အဖွဲ့ကဖာရာဂဘီယာကတော့တကမ္ဘာလုံးမှာဖြစ်ပေါ်နေတဲ့ရာသီဥတုပြောင်းလဲမှုတွေကြောင့်ဒီလိုအဖြစ်အဆိုးတွေကြုံနေရတာလို့ပြောပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့ဒီရာသီဥတုပြောင်းလဲမှုတွေကိုဖြစ်ပေါ်စေတဲ့ဓာတ်ငွေတွေထုတ်လွှတ်မှုမှာပါဝင်မှုနည်းနည်းပဲရှိပါတယ
်။အမရမနီကူရီဂျေဂျောလိုဘယူပရိဝတ်တနေဂျွန်နေတောဘင်္ဂလားဒေ့ရှ်ဒိုင်နာ
ဘင်္ဂလားဒေ့ရှ်ပြည်သူတွေဟာအခုလိုရာသီဥတုပြောင်းလဲမှုတွေနဲ့ပတ်သက်လို့တာဝန်မရှိဘူးလို့ယုံကြည်ပါတယ်။ဖွံ့ဖြိုးဆက်နဲ့ဖွံ့ဖြိုးတိုးတက်မှုအ ਨੇ စုံနိုင်ငံတွေအပေါ်ဖြစ်စေတဲ့ထိခိုက်မှုတွေအတွက်ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေကတာဝန်ယူသင့်ပါတယ်။အဲ့ဒီကိစ္စအတွက်ပိုးပြီးတော့ရင်းနှီးမြှုပ်နှံမှုတွေလှုပ်ပေးသင့်ပါတယ
်။လူတဦးတယောက်ချင်းပေါ်ထိခိုက်မှုတွေမပါဘဲနဲ့တောင်ရာသီဥတုပြောင်းလဲမှုဟာကြီးမားတဲ့စီးပွားရေးရာဆုံးရှုံးမှုတွေဖြစ်ပေါ်စေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရေးတွေ့ဆုံဆွေးနွေးမှုစင်တာကမူစတာဖာရာမန်ကပြောပါတယ
်။ဂျောလာဘဒ္ဓတာ၊လောဘနက္တတာ၊အေဂူလူရူပတ်ပေါ်ဘေအဘံတာပရိခါပေါ်တဲ့
ရေလွှမ်းမိုးမှုနဲ့ကဘာကြီးပူနေမှုလိုတက်ရောက်မှုတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုထိခိုက်စေပါတယ်အကျိုးဆက်အနေနဲ့ကတော့ကျွန်တော်ရဲ့စိုက်ပျိုးရေးမြို့ပြဖြစ်ထွန်းမှုစက်မှုဖွံ့ဖြိုးရေးနဲ့စားနပ်ရိက္ခာလုံလောက်မှုတွေအတွက်ထိခိုက်မှုရှိလာတော့မှာပါ
ရာသီဥတုပြောင်းလဲမှုပြဿနာကိုဖြေရှင်းဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဟာနိုင်ငံအဆင့်ရေရှည်ဖြစ်ထွန်းစေတဲ့ဖွံ့ဖြိုးတိုးတက်ရေးညီမှန်းချက်တွေကိုချမှတ်ထားပြီလို့ရာမန်ကပြောပါတယ်ဒါတွေကိုအခြားလှုပ်ဆောင်ချက်တွေနဲ့တူအကောင့်ထည့်ဖော်နေတယ်လို့လည်းဆိုပါတယ်ဒါပေမဲ့ဒါတွေကိုအကောင့်ထည့်ဖော်နိုင်မှုငွေကြေးထောက်ပံ့မှုလိုပါတယ်လို့လည်းသူကပြောပါတယ်
ကမ္ဘာရာသီပြောင်းလဲကြောင်းခံစားနေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အခြေအနေကိုကိုရဲကောင်ပြောပြပေးသွားတာပါ VOA American အသံမြန်မာပိုင်းအစီအစဉ်ကိုစာတိုက်ကနေပြီးတော့စာရေးသားပေးဖို့ဆက်သွယ်လို့ရတယ်ဆိုရင်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့တယ်လီဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရင်တော့1392382555ကိုခေါ်ဆိုနိုင်ပါတယ်ရှင်အီးမေးလ်ကနေပြီးတော့ပေးဖို့လို့ရတယ်ဆိုရင်တော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်
ဗျူအီမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လ
ိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင်။ VOA American တန်ကနေ2015ခုနှစ်ဒီဇင်ဘာလ5ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။ဖိုင်းဒိုမီတာ24 32နဲ့40တို့ကနေဖမ်းယူနိုင်စေနိုင်ကြပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာသတင်းတွေမှာရေးသားထားတဲ့မြန်မာပြည်ကြောင်သတင်းကောက်နှုတ်ချက်တွေနဲ့အတူမနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့တစ်တော့မပြုံးသေးရေးအထူးအလေးထားဖို့လိုအပ်တဲ့အကြောင်းကြားကြရမယ့်သိပ္ပံနဲ့ဤပညာကဏ္ဍမှာတော့
ဒါပေမဲ့အခုကျတော့ချိန်ပြည်တဲ့ဘက်မှာဆိုလို့ရှိရင်တရုတ်ကဝင်ပြီးတော့ KI နဲ့တရုတ်နဲ့ညှိပြီးတော့လှုပ်ကြရဲလို့ကြားပါတယ်။အဲ့ဒီကတော့ဒီကအကုန်လုံးကုန်သွားတဲ့သဘောရှိပါတယ
်။တစ်တော့ပညာရှင်ဦးဝင်းမော်ရဲ့ပြောကြားချက်ကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။ဒီလိုစီစဉ်နေတဲ့မှာအခုရင်ဆုံးတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းတွေကိုမူလစောင်းပါရှင်ရဲ့အပေါ်မပြတ်ကောက်နှုတ်စူးစီးပြီးကိုအောင်အောင်နဲ့အတူတင်ပြပေးထားတာကိုနားဆင်ကြည့်ကြရအောင်ပါရှင်။
ဆောင်မရှင် CEO Ben O'Grady ရေးသားထားတဲ့ For Journalists in Myanmar An Atmosphere of Fear and Repression ဆိုတဲ့ကြာသာရေးနေ့ထုတ်ဆောင်ပါမှာပုံနှိပ်ထုတ်ဝေခြင်းမပြုခင်စာပေစည်းစည်ရေးကိုတပြရတဲ့ဥပဒေနဲ့ကာလကြာရှည်စာပေလွတ်လပ်ခွင့်ကန့်သတ်မှုကို2012ခုနှစ်မှာပယ်ဖျက်ပေးခဲ့တဲ့အကြောင်းနဲ့အစချီထားပါတယ်ဥပဒေရုပ်သိမ်းလိုက်ုံနဲ့လွတ်လပ်စွာထုတ်ဖော်ရေးသားခွင့်အပေါ်အာမခံနိုင်ကြောင်းပြောဖို့အတော်လေးခက်ခဲတဲ့အခြေအနေဆိုင်လာကြောင်းနောက်နှစ်ပိုင်းတွင်မှတွေ့မြင်လာခဲ့ရပါတယ်American Center Pen အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာသစ်မှာမြန်မာနိုင်ငံမှာအလွတ်လွတ်နေကြတဲ့သတင်းတောက်တွေဟာအစိုးရရဲ့ဖမ်းဆီးမှုချိန်ချောက်မှုတရားစွဲဆိုမှုနဲ့ဒဏ်ရာမှုတွေကိုမှန်မှန်ကြီးခံနေကြတယ်လို့ဖော်ပြထားပါတယ်။ဥပမာအစိုးရကဓာတ်ရုပ်လက်နက်တွေထုတ်နေတယ်လို့ရေးသားထားတဲ့သတင်းတောက်၅ယောက်နဲ့ Editor တယောက်တို့ကိုအလုတ်ကျန်းတဲ့နှိရှိထောင်နှံတွေချမှတ်ခဲ့တာတခါဇူလိုင်လထဲမှာပဲမြန်မာ Herald သတင်းကသတင်းတော်နှစ်ဦးကအတိုက်ခံနိုင်ငံရေးသမားတဦးကိုတွေ့ဆုံမေးမြန်းရေးသားထားခဲ့တဲ့ဆောင်းပါးမှာသမရဦးသိန်းစိန်အပေါ်ဖော်ပြဝေဖန်ချက်တွေနဲ့ပတ်သက်လို့ဒေါ်လာ800စီးဒဏ်ငွေရိုက်ခဲ့တာတွေကိုထောက်ပြထားပါတယ်။တစ်ဖက်မှာလည်းမွတ်စလင်ဆန့်ကျင်လုပ်နေကြတဲ့အစွန်းရောက်ဗုဒ္ဓဘာသာဝင်တွေရဲ့ပြုမှုချက်တွေကိုနှိမ်နင်းဖို့လဲတာဝန်ခံမှုတာဝန်ယူမှုရှိဖို့လိုအပ်ကြောင်းဖန်အဖွဲ့ရဲ့အစဉ်ခန်းစာမှာဖော်ပြထားပါတယ်။ဒါကတော့ရိုဟင်ဂျာတွေကိုကာကွယ်ပြောဆိုသွားတဲ့ကုလသမဂ္ဂရဲ့အထူးတန်ကိုယ်စားလှယ်ကိုမွတ်စလင်ဆန့်ကျင်လှှရှားနေတဲ့အရှင်ဝိရသူကရိုင်းဆိုင်နေသည့်တဲ့အသုံးနှုတ်နေနဲ့ခေါ်ဝေါ်သုံးဆွဲသွားခဲ့တာနဲ့လက်ထက်ထိမ်းမြခြင်းဆိုင်ရာတင်းကျပ်ထားတဲ့မျိုးဆောင်ဥပဒေတွေကိုအတိပြုပေးလိုက်တာတွေဟာနောက်လူနည်းစုတွေအပေါ်ဖိနစ်လာအောင်မဲ့စိုးရင်စရာအခြေအနေတွေအဖြစ်ဝေဖန်မှုတွေလည်းရှိနေတဲ့အကြောင်းရေးသားထားတဲ့ဆောင်းပါးကို foreignpolicy.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
Myanmar's Best Hope ဆိုတဲ့ The Hindu Online သတင်းစာရဲ့ Editor အပေါ်မှာဒေါ်အောင်ဆန်းစုကြည်ကသူ့ရဲ့ပါတီမဲပြတ်သက်နဲ့နိုင်ရခဲ့ပြီးတဲ့နောက်သမရဦးသိန်းစိန်တမရကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံမှုဟာအရှိတောင်အာရှနိုင်ငံတွေအတွင်းကတောင်းကနင်းနိုင်လာတဲ့အရက်ဖက်စစ်ဖက်ဆက်ဆံရေးအတွက်အလွန်အလွန်အရေးပါလာပါတယ်လို့အစချီထားပါတယ်။စစ်တပ်ကြောထောက်နောက်ခံပေးထားတဲ့အစိုးရကရွေးကောက်ပွဲရလဒ်ကိုလက်ခံကြိုဆိုပေမဲ့အစိုးရတင်တဲ့အခြေခံဥပဒေရေးဆွဲရေးနှောင့်နှေးအောင်လုပ်နိုင်တယ်လို့ဆိုပါတယ်။အဓိကဝန်ကြီးဌာနတွေဖြစ်တဲ့ကာကွယ်ရေးဝန်ကြီးဌာနအပါအဝင်ပြည်ထောင်ရေးနဲ့နေဆက်ဒေသလုံခြုံရေးဝန်ကြီးဌာနတွေမှာတော့စစ်တပ်ကပဲနေရာယူထားပါတယ်။ဒီအခမ်းကဏ္ဍတွေအတွက်အပြောင်းအလဲရှိမှာမဟုတ်တဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ကပြောပြီးသားပါ။တစ်ဖက်မှာလည်းသူသမ္မတဖြစ်စေမဖြစ်စေအစိုးရကိုသူဦးဆောင်မှဖြစ်တဲ့အကြောင်းဒေါအောင်ဆန်းစုကြည်ကလည်းပြောပါတယ်။စင်ရမွဲတည်မှုတွေတိုင်းရင်းသားဒေသတွေကပြိပခ္ခတွေနဲ့ပြဿနာမျိုးစုံတက်နေတဲ့တိုင်းပြည်မှာခေါင်းဆောင်မှုဒေါ်အောင်ဆန်းစုကြည်ဟာရဲရင်ပြည်လူကြိုက်များတဲ့ဒီမိုကရေစီခေါင်းဆောင်တစ်ယောက်ဖြစ်နေပါတယ်။အခုချိန်မှာမြန်မာပြည်အတွက်လိုအပ်ချက်ကတော့ပြည်သူတွေကိုတပေါင်းတစ်စီးတည်းဖြစ်စေနိုင်မဲ့တိုင်းပြည်ကိုလူမှုရေးနဲ့နိုင်ငံရေးအရခေတ်သစ်တစ်ခုဖန်တီးတည်ထောင်ပေးနိုင်မဲ့ခေါင်းဆောင်တစ်ယောက်ပဲဖြစ်ပါတယ်။ပြည်တွင်းပြည်ပမှာရှိရှိသမျှမြန်မာနိုင်ငံသားတွေအားလုံးကတော့အဲ့ဒီလိုခေါင်းဆောင်ဖို့အသင့်ဆုံးကတော့ဒေါ်အောင်ဆန်းစုကြည်သာလင်းဖြစ်ပါတယ်လို့ The Hindu Online စာမျက်နှာမှာရေးသားထားတာကိုဖတ်ရှုနိုင်ပါတယ်ရှင်။ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းတွေကိုနားဆင်ကြရပြီးတဲ့နောက်အခုလေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတန်းကစီစဉ်ပို့ချပေးမှာဖြစ်ပါတယ်ရှင်။
ဒီကိမ်းနဲ့ကျင်ပြမယ် idiom အစုံက
might
is right.
ဘယ်ဖြစ်ပါလဲ?စာလုံးပေါင်းက M I G H T might ကin r i s is r i g h t right ကမှန်နာဆိုတော့စကိုက်လူရဲ့ဓာတ်ရိုက်ဒီပဲကတော့ in r တုံနာမှန်နေဆိုတဲ့သဘောမျိုးဖြစ်ပါတယ် idiom ဒီပဲကလည်းရှိပါတယ်နိုင်ငံမှာအာဏာရှိဆုံးဒါမှမဟုတ်ကမ္ဘာပေါ်မှာအာဏာရှိဆုံးနိုင်ငံကငါလုတ်ချင်တာငါလုတ်မယ်ငါလုတ်တာမှန်နေငါမှာ in r ရှိလို့ in r ငါတုံနာမှန်နေလို့ခံယူထားတာမျိုးဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
In this world today, there are still a few leaders who think might is right.
ဒီကိကဘာပေါ်မှာအနာရှိရင်ရှိလို့သုံးတာဟာမှန်နေသုံးတဲ့လို့လက်ခံတဲ့ခေါင်းဆောင်တချို့ရှိနေစေဖြစ်တာတွေ့ရတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ In this world today, there are still a few leaders who think might is right.
အနာအရှိဆုံးကအနာကိုတုံးပြီးဖြည့်ရှင်းတာမှန်တယ်လို့ယူဆရင် idiom အသုံးအရာဘယ်လိုပြောမလဲ
might is right
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်တလလဒန်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အခုအမျိုးသမီးခန္ဓာကိုနားဆင်ရပါအောင်မယ်ရှင်1995ခုနှစ်ဒီဇင်ဘာလ1ရက်နေ့ဟာ Rosa Parks ဟာဒီလူပြူလူမဲအသားရောင်ခွဲခြားရေးကိုကန့်ကွက်တဲ့အနေနဲ့ Alabama ပြည်နယ် Montgomery မြို့မှာလူပြူတူအတွက် Busker အပေါ်မှာနေရာဖယ်ပေးဖို့ညှဉ်းဆန်ခဲ့တဲ့အတွက်အဖမ်းခံခဲ့ရပါတယ်။အခုလိုတာမန်လူမဲမျိုးသမီးတူဦးရဲ့တတ်တည်ရှိလာတဲ့လှုပ်ရှားဟာဒီကနေ့အထိလူများကိုအားကျစေခဲ့တယ်လို့သမ္မတ Obama ကအဲ့ဒီသမိုင်းတင်ဖြစ်ရရဲ့အနှစ်60ပြည့်အထိမ်းအမှတ်မှာပြောကြားလိုက်ပါတယ်။ပြည်သူ့အခွင့်အရေးအတွက်ဆွမ်းဆွမ်းတမန်ဆောင်ရွက်ပေးခဲ့သူ Rosa Parks နဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာကစူးစီးတင်ပြပေးထားပါရရှင
် If I had not planned to get arrested, I had plenty to do without having to end up in jail, but when I had the fate
မနီနဲ့အဲ့ဒီနေ့ကအဖမ်းခံမှုရည်ရွယ်ပြီးလုပ်တာတော့မဟုတ်ပါဘူးထောင်ထဲမသွားရဘဲနဲ့လုံနိုင်မှုရည်ရွယ်ခဲ့ပါလေဒါပေမဲ့လို့ကျမအဖမ်းခံမှုဆုံးဖြတ်ချက်ချလိုက်တာကတော့ကျမတို့အနေနဲ့ဒီလိုအတင်ခံရတဲ့ဘဝမျိုးမှာနေရတာကြာပြီမို့ကျမတို့ဘောခွဲခြားဆက်ဆံတာပူပြီးခံလီပူပြီးအနှိမ်ခံရတယ်ဖြစ်တယ်ဆိုတာကိုကျမသဘောပေါက်မိလို့ဖြစ်တယ်လို့ပြောသွားသူကတော့ကွယ်လွန်နေပြီဖြစ်တဲ့ပြည်သူခွေးလှုပ်ရှားမှုရဲ့မိခင်ကြီးရဲ့လို့တင်စားခေါ်ပေါ်သူ Rosa Parks ပဲဖြစ်ပါတယ်အာဖရိကနွေဘွားအမေရိကန်နိုင်ငံသားအမျိုးသမီးတွေရဲ့တားရောင်ခွဲခြားမှုအဆုံးသတ်ရေးကြိုးပမ်းမှုတွေအောင်မြင်မှုတွေအများကြီးရှိတဲ့နဲ့Rosa Parks ကတော့အထင်ရှားဆုံးပုံကိုယ်ဒီနှစ်တူလို့ဆိုရမှာပါ။ချိန်ကတော့လွန်ခဲ့တဲ့နှစ်60 1955ခုဒီဇင်ဘာလတည့်နေ့ပဲဖြစ်ပါတယ်။ထိုစဉ်အသက်42နှစ်အရွယ်ရှိပြီဖြစ်တဲ့ Rosa Parks ဟာတောင်ပိုင်းဒေသမှာချက်မှတ်ထားတဲ့လူပြူလူမဲခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ Alabama ပြည်နယ် Montgomery မြို့မှာ Busker ဒီဇင်ဘာမှာလိုက်ပါလာပြီးလူပြူတူအတွက်နေရာဖယ်ပေးဖို့ညှင်းခဲ့တာဖြစ်ပါတယ်။ထိုစဉ်ဖြစ်ရတဲ့ပတ်သက်ပြီးတော့မကွယ်လွန်မီသူသတင်းမီဒီယာကိုပြောပြခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ်
။ Well, four of us were involved in that section of the bus. A man occupied the seat with me.
အဲ့ဒီဘတ်စ်ကားပေါ်မှာကျမတို့လူမဲ၄ဦးရှိခဲ့ပါတယ်။တဦးကပြင်းပေါင်နာခုံမှာထိုင်ပြီးကျမကတော့အတွင်းဘက်ပိုင်းမှာထိုင်နေပါတယ်။တခြားတစ်ဖက်မှာနောက်လူမဲအမျိုးသမီး၂ဦးထိုင်နေကြပါတယ်။ဘတ်စ်ကားရတော့လူပြူအမျိုးသားတဦးတက်လာပြီးသူကမတ်တရရနေရလေသူကကျမတို့အားလုံးကိုခုံကနေဖယ်ပေးစီခြင်းနဲ့တခြား၃ယောက်ကတော့မထခြင်းထခြင်းနဲ့ထပေးကြတယ်ကျမကတော့ဖယ်မပေးဘူးအဲ့ဒီတော့ကျမအဖမ်းခံရအချုပ်ထဲထည့်ခံခဲ့ရတယ်လို့ Rosa Parks ကသူမကွယ်လွန်မီကပြန်ပြောင်းပြောခဲ့တာပါခုလိုလူပြူလူမဲခွဲခြားဆက်ဆံတာကိုခံနေရတာများလို့လေသူ့အနေနဲ့အခုလိုမခံရနိုင်ဖြစ်လို့အခန်းရဲခဲ့တာဖြစ်တယ်လို့ Rosa Parks ကပြောခဲ့တာကတော့
Well I had work and I can't say wasn't tired but that
ကျမကအလုပ်ပြင်းမှန်းပြီးပြန်လာတာဒါပေမဲ့ကျမပြင်းမှန်းလို့ bus ကားပေါ်မှာခုံနေရကနေထပေးဖို့ညှင်းခဲ့တာတော့မဟုတ်ပါဘူးကျမနေနဲ့ကျမကတန်ရန်တန်ကြီး bus ကားကပြေးပြီးစီးတာမို့လို့လေကျမထပေးစရာအကြောင်းရှိဘူးလို့ကျမယုံကြည်ပါတယ် Dabin, Jimago Kulu, Quejas, his son, Damugule, Jimam, Kano, Lu, Sumpiade, Dwe, Akulu, Pascabo, Ma, Koniagum, a pay bigger, Valu, Rusa Baxa, Biogera, Pipare. American Piron Zuma, racial segregation, Lucore, a Dayon, Quejare, Senego, Chindone, Tosinga, Kidwayama, Lubuga, Shidanko, Lumeriga, Nabdanko, Rima, Tanjayabi, Lubuga, Shidanko, Rima, Liam, she. Now, Danko ma, Lumedriga, pay be jayara pibari. Dago Rosa Baxga, Sanchin Gerawa. Aladue, Jandui, Satau Sandui, Yoshi Yundui, Satpimale, Luune, Lumedrigo, Queja Sesan Taraba. Rosa Baxue, Montgomery, Mugrima, the Adayon Quejare Sniku, Baskad River ma, the child Lume Mutmidriga, Akangelu, a pan kange jayara duile, shigevare. Dabi Melule, Didika, Rosa Box, Apan Kangaro, Lumelu Pesiga, Dipiaku, Macanore Dwe, Dunoma, Wangbi, Yadi, Biggie Javari, Rosa Boxaro, Lopu Kebi, Alabama Ma, Losham Yare Dwejone, Dune, Dukimoha, Detroit Mugu, Bianca Javari, Tosin Lume Pesipide, NAACBale, Dipiaku, Santa Campi, Shedan Dingevari, Toothpin Tosinga, Bidukui, Loshamuma, Kansan Piet Della Dugaro, Dia Hosia, Dr. Martin Luther King Mepipari. Tosin Lubu Lumia Quejamu, Sesaye, Sundapo, Ninjanswa, Taipo Wimbo, Sumpia Kedu, Dr. King, Bioge, Ragule, Pian Pian, Tempia, Lubari.
Segregation in public transportation will pass away eventually.
And I think we should.
ဒါကြောင့်ဒီကနေ့ကစပြီးတော့ကျွန်တော်တို့ဒါကိုရင်ဆိုင်နိုင်ဖို့ပြင်ဆင်ကြဖို့လိုမယ်လို့ထင်ပါတယ်။အဲ့ဒီအချိန်ရောက်လို့အခြေအနေတွေကိုရင်ဆိုင်ရတဲ့အခါမှာကျွန်တော်တို့တိတ်ခါရှိရှိတည်တည်ငြိမ်ငြိမ်ဆင်ခြင်တုံတရားရှိရှိနဲ့ရင်ဆိုင်ကြပါစို့။ဒေါက်တာမာတင်လူသကင်ကတော့လှုပ်ကြံခံခဲ့ရပါတယ်။ရိုဇာပါ့ခ်စာ 1986年里，迪特郡嘛，路梅路眼里，在美国人讲，江边塔那过来，分离被给完了。库罗丹杜昆也羡慕对，都不话嘛，没那么的，就把木对讲，唐古亚古塞古古人嘛，头前他们俩，比尔·克林顿啊，亚达瑞古比的，民众素质水平的，他们俩也路面目素质水平，路道上呀，民众素质水平，路道上呀，民众素质水平，路道上呀，民众素质水平，路道上呀，民众素质水平，路道上呀，民众素质水平，路道上呀，民众素质水平，路道上呀，民众素质水平，路道上呀，民众素质水平，路道上呀，民众素质水平，路道上呀，民众素质水平，路道上呀，民众素质水平，路道上呀，民众素质水平，路道上呀，民众素质水平，路道上呀，民众素质水平，路道上呀，民众素质水平，路道上呀，民众素质水平，路道上呀，民众素质水平，路道上呀，民众素质水平，路道上呀，民
Park ignited the most significant social movement in modern America.
Rosa Parks are kitte American tamai ma athin kya a cha so lu mu ye pyaung le phaw saung mu ko sa tin pe kae tu ba. Pyu rin sit phit si kae de a chaung yin lwe a song tat si bo phwe si bon chi kan u gre pyin sin che 73 14 ne 15 ro ma pe yet tha de gri rwe ko phie si nai mu chu ban pe kae tu ba. Naw hne paung 50 jaw aung be Rosa Parks are တချိန်ကဗတ်စကားပေါ်မှာနေရာမဖယ်ပေးခဲ့တာထက်ကြော်လွန်ပြီးတခြားဒန်းလူအခွင့်အရေးရပိုင်ခွင့်အတွေ့ကြိုးပမ်းပေးခဲ့သူဖြစ်တာမို့သူ့ကိုသမရကချီးမြှင့်တဲ့လွတ်မြောက်မှုဆုတဆိပ်အပြင်ကျွန်တော်နဲ့အတူလွတ်တော်ခေါင်းဆောင်တွေကလည်းလွတ်မြောက်မှုဆုတဆိပ်စုသူ့ကိုချီးမြှင့်ပါတယ
်ရိုဇာပါ့ခ်စ်ဟာ2005ခုအောက်တိုဘာလ24ရက်နေ့အသက်92နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်ထို့စဉ်သူ့ရဲ့ဇာပနအခမ်းအနားကိုတယောက်ခဲ့တဲ့သမ္မတဘရက်အိုဘားမားအမှတ်တရပြောခဲ့တာကိုလေပြန်ပြောင်းတင်ပြလိုပါတယ
် We honor this woman Rosa Parks by finding within ourselves
ကျွန်တော်ဒီကနေ့ဂါရဝပြုတဲ့အမျိုးသမီးကြီးဟာနိုင်ငံရေးရာထူးလက်ကင်ထားသူမဟုတ်ပါဘူးကျွယ်ဝချမ်းသာတဲ့သူလည်းမဟုတ်ပါဘူးအထက်တန်းလွှာသတင်းတွေမှာဖော်ပြခြင်းခံရသူလည်းမဟုတ်ပါဘူးထိတ်တန့်တက်သူကဘွဲရသူလည်းမဟုတ်ပါဘူးသူ့ဘဝအများပိုင်းမှာသူဟာဆက်ချုပ်စားခဲ့သူဟာဒါပေမဲ့ကျွန်တော်နိုင်ငံရဲ့သမိုင်းကိုပြုစုတဲ့အခါမှာတော့လွှတ်တော်အမတ်တွေသမရတွေရဲ့နာမည်ကိုမေ့သွားကြရင်တောက်မှ DEACC နေရတဲ့အမျိုးသမီးရဲ့နာမည်ကိုတော့အမြဲသတိရနေကြမှာပါ
Rosa Parks ကိုကာရဝပြုခဲ့သူနောက်တူကတော့ Washington DC အောက်လွှတ်တော်မှ Eleanor Holmes ပဲဖြစ်ပါတယ
် In great humility Rosa Parks Gift
Rosa Parks အနေနဲ့တိမ်မွေးစွာပဲအပြည့်ပြတ်တသားအတည်ပေးခဲ့တာကကိုကိုကိုလူမြအောင်လှုပ်ကြဖို့ဆိုတာပါပဲ
1973ခုဖေဖော်ဝါရီလ4ရက်နေ့မှာမွေးဖွားခဲ့သူ Rosa Parks အနေနဲ့ အသက်92နှစ်အရွယ်မှာကွယ်လွန်ခဲ့ပြီဖြစ်ပေမဲ့လေသူအသက်တရာပြည့်အထိတ်မှဖြစ်စာလိုက်ကြီးကနေသူ့ကိုဂုဏ်ပြုတဲ့စိတ်ကောင်းကိုထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်လူပြည်လူမဲခွဲခြားမှုကိုအခမ်းနဲ့သူ့ရဲ့သတ္တိရှိလာတဲ့လောက်ရရဲ့260ပြည့်အထိတ်မှဖြစ်တဲ့ဒီဇင်ဘာလတရနေ့ကသမရဥပမကနေကြီးညာချက်တရထုတ်ပြန်ခဲ့ရမှာတော့သူ့ရဲ့တတိရှိလာတဲ့ဒီလူရဟာဂဏိအထိလူအလုံးကိုဆက်ပြီးအားကျစေခဲ့တဲ့အကြောင်းနဲ့အသားရောင်ခွဲခြားတဲ့ဘတ်စကဘောမှာလူပြူတူးတွေနေရာထမပီးခဲ့တဲ့မတရားမှုကိုခေါင်းငုံမခံတဲ့သူ့ရဲ့လူရဟာလေအမေရိကန်နိုင်ငံတခွင်ပြည်သူအခွေလှူရှားမှုကြီးပေါ်ပေါက်စေဖို့ကူညီအစပြိုးခဲ့တာလည်းဖြစ်ပါကြောင်းသမားရဲ့ကြီးညာချက်မှာဖော်ပြထားတဲ့အကြောင်းတင်ပြရင်ဒီသတင်းပိုင်းရဲ့အမျိုးသမီးများခန္ဓာကိုညီကုန်းချုပ်အပ်ပါလေရှင် You can bend but never break me cause it only serves to make me more determined to achieve my final goal
ဒလလဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးခန္ဓာကိုတောက်ကြနေညာပိုင်းမှာအသေးထုတ်လွှင့်ပေးပြီးအခုလိုစနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နားဆင်ရမယ့်သိပ္ပံတဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးပါမယ်ရှင
်။မြန်မာနိုင်ငံမှာဒီနှစ်ထဲထူးထူးကဲကဲရေကြီးရေရှမ်းတာဟာတစ်တော်ပြုံးတီးမှုရဲ့အထူးသတိပေးချက်တစ်ခုမို့မြမတက်တော်ထိန်သိမ်းရေးကိုအလေးထားကြဖို့တက်တော်ပညာရှင်ဦးဝင်းမော်ရဲ့တတိပေးချက်ကိုဒီတစ်ပတ်မှာပြောပြပါရစေ
။ဒီကတက်တော်တွေကအင်္ဂလိပ်လိုပြောလို့ရှိရင် a tree is a small dam လို့ပြောပါတယ်။တပင်လေးတပင်ကတကယ်တော့ရေကာတာလေးလို့ပါပဲ။ရေကိုထိန်းထားနိုင်ပါတယ်။မြက်ဖြစ်ဖြစ်ဝါဖြစ်ဖြစ်တပင်တပင်ဖြစ်ဖြစ်သူကမြေကြီးကိုလည်းထိန်းထားနိုင်တယ်မြေကြီးကမှရှိရရေဆူရက်ကိုလည်းထိန်းထားနိုင်ပါလေ။အဲ့ဒီတစ်ပင်မရှိတဲ့နောက်မှာမြေကြီးကိုလည်းထိန်းထားနိုင်တော့ရေကိုလည်းထိန်းထားနိုင်တော့ပါဘူး။အဲ့တော့ရှိသမျှရေကအကုန်လုံးမြေကြီးနဲ့အတူရေတိုက်စားပြီးတော့ချောင်းနေမြောင်းနေတဲ့ကိုရောက်သွားပါလေ။အဲ့ချောင်းနေမြောင်းနေတော့ဆယ်တေးရှင်းနေအဲ့ဒီမှာနုံးကြပြီးတော့ရေတွေကတိမ်လာပါလေ။ချောင်းနေတိမ်နေမြစ်တွေတိမ်နေကန်နေတိမ်နေအဲ့တော့ရေရှမ်းနေဆိုတာအဲ့ဒီကနေစတာပါ။ကျွန်တော်တို့အရင်တတော်ဥပဒေတွေမှာဆိုရင်ချောင်းနေမြောင်းနေရဲ့ဘေးမှာတန်ကြိုးတကြိုးစာတောလုံးဝမခုတ်အောင်တောလုံးဝမထီအောင်မြက်လည်းမထီအောင်ဝါလည်းမထီအောင်စစ်ပင်လည်းမထီအောင်ဘာလို့လဲဆိုတော့ချောင်းကဘာတွေပြိုကျမှာဆိုလို့အဲ့လိုကာဝေးရပါတယ်တန်ကြိုးတကြိုးစာ22ရက်ပေါ့ဒါပေမဲ့အခုအဲ့ဒီစနစ်ဆိုတာပျောက်တော့နေပါဖြစ်နေပါပြီချောင်းနေမြောင်းနေကျိလိုက်အပြင်အဝေးကနေလှမ်းမြင်နေရပါတယ်ဘာလို့လဲဆိုတော့တောရမ်းမရှိတော့ဘူးတကယ်တော့ချောင်းနေမြောင်းနေပြီးမှတောရမ်းရှိနေရပါမယ်အဲ့ဒီဟာအဓိကမြစ်တီရေရှမ်းတဲ့ဟာအစပါပဲ
ဒီ World Forestry Congress ကနေပြီးတော့သူတို့သတင်းထုတ်တယ်လေမြန်မာနိုင်ငံဆိုလို့ရှိရင်ဒီတစ်တော်ပြုံးတိမှုမှာနံပါတ်3အဆင့်ရောက်နေဒီကမ္ဘာပေါ်မှာဘရာဇီးယားထက်ပထမဒုတိယအင်ဒိုနီးရှားတတိယမြန်မာဖြစ်နေဆိုတော့ဒီမြန်မာနိုင်ငံမှာတစ်တော်ပြုံးတိမှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီတစ်တော်ဌာနမှာတာဝန်ထမ်းဆောင်ခဲ့တဲ့သူတွေဘယ်လိုမြင်ပါလဲနဲ့ပြောပြပေးပါနော်
တစ်တော်ဌာနသူတို့စီမံအုပ်ချုပ်နေတာတော့အများအားထောက်စင်ကြီးတစ်တော်ထိန်းသိမ်းမှု Sustainable Forest Management နဲ့ထိန်းသိမ်းတယ်လို့ပြောနေပေမဲ့လို့တကယ်တမ်းတော့တစ်တော်ဌာနမထိန်းသိမ်းနိုင်တာ Illegal Logging ပေါ့ခိုးထုတ်နေတာတွေလုံးဝမထိန်းသိမ်းနိုင်ပါဘူးမင်းမင်းအောင်ဆောင်ရလည်းရှိတယ်မျက်စိမိထားလည်းရှိတယ်အပေါ်ကပရက်ရှာနဲ့မိထားတဲ့ကုမ္ပဏီတို့မထီရဲမတွေ့ရတာတွေလည်းရှိတယ်အများစုကတော့ပေါ်ကလူကြီးတွေနဲ့ဆက်နွယ်နေတဲ့ကုမ္ပဏီတွေတရုတ်ပြည်ကကုမ္ပဏီကြီးတွေအဲ့ဒီကုမ္ပဏီကြီးတွေကိုလုံးဝမထီရဲမတွေ့ရဖြစ်နေကြတာအထက်မှာတချို့အချင်းပြည့်ဝန်ထမ်းတွေကအဲ့ဒါနဲ့ရောချပြီးတော့မင်းမင်းအောင်ဆောင်နေလိုက်ကြတာများပါတယ်တတော်က Sustainable Forest Management Working Plan ဆိုတာရှိပါတယ်တော်တော်ကတနည်းကိုတံဘလောက်ထုတ်ရမယ်အဲ့ဒီပုံမထုတ်အောင်ဆိုတာကိုရှိတယ်အဲ့ဒါကိုကတော့သူတို့မျက်ွယ်ပြုတ်လိုက်တဲ့သဘောဖြစ်သွားပါပြီသူတို့လိုချင်တဲ့ target တဲ့ကြော်သွားလဲ queue site တဲ့သဘောဖြစ်နေတယ
်ဟုတ်ကဲ့အဲ့တော့ဒီမြန်မာနိုင်ငံမှာကြည့်လို့ရှင်ဘယ်ဒေသမှာအဆိုအဝါဆုံးတစ်တော်ပြုံးတိမှုတွေဖြစ်နေတာတွေ့ရပါတယ
်ရင်းနှီးအောင်ဆိုလို့ရှင် unaccessible area တွေမှာတော်တော်ကောင်းနေပါတယ်အဓိကကချင်ပြည်နယ်ဆိုလို့ရှင် KIA ရှိတဲ့အတွက်တော်ကလုံးဝမထီပါဘူးတော်တွေတော်တော်ကောင်းနေကျွန်းတော်တွေရှိတယ်နောက်ဒီကိုယုံမာကြီးဆိုလည်းရန်ကောင်းတဲ့နေရာတွေပါအရင်တော့ community ဝင်ပြီးပုံရင်တော်စစ်တပ်ကလိုက်ရှာလို့မရတဲ့နေရာတွေတော့အင်တန်ကောင်းနေပါတယ်ဒါပေမဲ့အခုကျတော့စစ်ပြည်တစ်ဘက်မှာဆိုလို့ရှိရင်တရုတ်ကဝင်ပြီးတော့ KI နဲ့တရုတ်နဲ့ညှိပြီးတော့လှုပ်ကြရလို့ကြားပါတယ်အဲ့ဒီတည်းကတော်ရီအကုန်လုံးကုန်သွားတဲ့သဘောရှိပါတယ်နောက်တစ်ချက်ကအဆင်စပေါ်ကကားလမ်းပေါက်သွားတယ်ဒီရန်ကုန်မန္တလေး highway line ပေါက်သွားလမ်းတစ်လျှောက်ဘေးပဲညာအကုန်လုံးတော့ကုန်ထွက်သွားတယ်ဘာလို့လဲဆိုတော့တော့ accessible ဖြစ်သွားပါတယ် development ဖြစ်တဲ့လမ်းကောင်းနဲ့အဲ့ဒီမှာသူ့ရဲ့ဆိုးကျိုးပေါ့တိုးတွေပြတ်သွားပါတယ်အဲ့ဒီဟာလည်းအကြောင်းရင်းတည့်ရပါပဲအဲ့တော့ခုဘုကိုယုမကိုတွားကြည့်ရင်အဲချုံးမင်တော်တော်ရှာခဲ့ပါတကယ်တော့ဘုကိုယုမဆိုတာ the home of the teak သူကချုံးမင်ရဲ့တဲ့မိခင်ရဲ့နေရာဒေသဖြစ်ပါတယ်ဒါပေမဲ့အခုတော်တော်လေးကုန်တော့ပါပြီဒါပေမဲ့တတော်ဌာနကတော့ပြန်ပြီးတော့ကျွန်းတော်တွေပြန်ဆိုင်ဖို့စူးစမ်းနေပါတယ်အဲဒါတွေကတော့တောင်းနှစ်ပေါင်း60ဒီပေါင်း80လောက်နေမှာပြန်ပြီးတော့ရတော့မှာပါ
ဟုတ်ကဲ့ဒီမြန်မာနိုင်ငံမှာပေါ့နော်ဒီအဖိုးတန်တစ်တွေအများကြီးရှိတဲ့ထဲကကျွန်းကတော့အဓိကပေါ့နော်နောက်ကျွန်းပြန်တခြားအဖိုးတန်ဘာတစ်တွေရှိပါလဲ
အဖိုးတန်တစ်ကတော့ကျွန်းအပြင်အုပ်စုတစ်ဆိုရယ်တစ်မှာမျိုးစားပေါ့ပြင်ကူဘရော့တစ်ရာအင်ဂျင်ပေါ့လေအစားရှိတွေပေါ့အဲ့ဒါတွေရှိပါတယ်အဲ့ဒီတစ်တွေထဲမှာအများစုတရုတ်ပြည်ကိုသွားနေတာကဘရောင်းနဲ့ထမလန်းမှာတရုတ်ပြည်ကအသေးရအရှင်ရယူမယ်ဆိုတော့ဘယ်မျိုးဖြစ်နေတော့တိုးထဲမှာဘရောင်းနဲ့ထမလန်းဆိုတာမရှိတော့ဘောက်ဖြစ်သွားပါပြီအဲ့ဒါကအကုန်လုံးရှိတဲ့နေရာနဲ့ရွေးထုတ်ပြီးတော့တရုတ်ပြည်ကိုပို့နေတဲ့ဈေးကွက်ကိုကျွန်တော်မြင်နေရပါတယ
်ဆရာတစ်တော်ဌာနကလည်းပြန်ပြီးစိုက်ပျိုးဖို့လုပ်နေတယ်ဒီကခိုးထုတ်တဲ့လူတွေလည်းရှိတယ်အဲ့တော့ဒီတစ်တော်မပြုံးထီအောင်ဘာအဓိကလုပ်တင်တယ်လို့မြင်ပါလဲ
တစ်တော်မပြုံးထီအောင်အဓိကဘာလုပ်တင်လဲဆိုတော့တရားဥပဒေစိုးမိုးရေးပါပဲဒီကုမ္ပဏီတွေကိုထိထိရောက်ရောက်ဈေးယူဖို့အဲ့ဒီကုမ္ပဏီဘက်ကနေပြီးတော့ထက်ကလူကြီးတွေကဘက်ကမပေးကြဘူးတော်ဥပဒေတိုင်းတတော်ရဲ့ချမှတ်ထားတဲ့မူဝါဒရဲ့အစ်စ်အတိုင်းလုံနိုင်ကြဖို့ဝန်ထမ်းတွေအတွေ့လုံလုံလောက်လောက်လာစားနဲ့ဝန်ထမ်းတွေကိုပံ့ပိုးပေးပြီးလက်မဆောင်အောင်ထိန်းသိမ်းဖို့ဒါတွေအဓိကပဲလိုမှာပါ
အရင်တော့အခြေအနေနဲ့ခုအခြေအနေနည်းနည်းနှိုင်းယှဉ်ပြပါအရင်တော့ဘလောက်တိုင်းတာတိလုံနိုင်ခဲ့တယ်ဆိုတာ
အရင်တော့ဥပဒေစိုးမိုးမှုကအတော်လေးကောင်းခဲ့ပါတယ်ဒီ working plan ဆိုရင်ဒီအရင်တော့လုပ်ခဲ့တဲ့ working plan တွေကအဲ့ဒီကနေတွေ့ဖက်ပြီးတော့အခုက working plan တွေကိုပြန်ဆွဲဖို့လေအခုမနေ့တနေ့မှာပဲကျွန်တော်စံပြင်းနယ်မှာ working plan ဆွဲတာတခု Facebook မှာတွေ့လိုက်ပါတယ်အရင်ကစတော်ပညာရှင်တက်ပြီးတော့ဆွေးနွေးနေကြတာတွေ့ပါတယ်အဲဒါပေမဲ့ working plan ဆွဲတဲ့သူကကိုယ်ကောင်ထဲမှာပစ္စည်းဘယ်လောက်ရှိတယ်ဆိုတာဒီမှာဒီပစ္စည်းကိုဘယ်လိုသုံးရမယ်ဆိုတာကိုသိနိုင်မှာပါအခုလဲတော်ရမှာတစ်မျိုးအစားလိုက်တစ်ဒီရဲ့တင်တောင်းနေတစ်ဒီရဲ့အတိုင်းဒါတွေအကုန်လုံးကိုသိနိုင်ပါသားလေဒီ working plan ကိုဆွဲနိုင်မှာပါအဲတစ်နှစ်တစ်နှစ်ကိုဘယ်လောက်ထုတ်မယ်ဆိုတာ annual allowable cut လို့ခေါ်တာပေါ့နှစ်စဉ်ထွက်တဲ့တော်ရဲပမာဏကိုတွက်ပြီးမှသူကလုပ်ရပါမယ်အဲတော့ဒါမှမဟုတ်အခုလိုအနေထားမျိုးမှာတော်ရမှာအပြင်နေဝင်မတိုင်းနိုင်ဘူးအဲတော်ရမှာစားပြီးမလုပ်နိုင်ဘူးတပုံနဲ့အဲပါနဲ့အဲ့လိုမျိုးဖြစ်နေတဲ့အနေထားမျိုးမှာဒီ working plan တွေကအဘလုံးမမှန်လာနိုင်ကြအကြောင်းမရှိပါဘူး။အဲ working plan တွေကိုမှန်အောင်လုပ်နိုင်ပါသားလေ။ဒီလူတွေအော်အော်နေတဲ့ sustainable forest management ဆိုတာကိုလိုက်နိုင်မှာပါ။အခုဒီလိုမျိုးစီးရင်မကောက်နိုင်တဲ့မနေ့ပြန်လိုချင်တဲ့ဘက်ခါလိုချင်တဲ့စီးရင်လိုချင်တဲ့ဆိုတာမျိုးနဲ့ working plan လည်းမဖြစ်နိုင်ပါဘူး။ sustainable forest management လည်းမဖြစ်နိုင်ပါဘူး။အရင်တော့ကလူတွေအဲ့ဒီဟာတွေကိုပြည်ပြည်ခြားခြားခြားခြားနာနာလုပ်ခဲ့ကြတယ်
။ကိုယ်တိုင်နဲ့လုပ်ခဲ့တာပေါ့နော်။ဆိုတော့အဓိကတစ်တော်ထိန်းသိမ်းရေးအတွက်လုပ်ချင်တယ်ဆိုလို့ရှင
်။အဲတစ်တော်ထိန်းသိမ်းမယ်ဆိုရင် plan ကောင်းမှုလိုတယ်။နောက်ပြီးတော့အဓိကတော့တစ်တော်ကိုဖြစ်တာလူတွေပါပဲ။လူတွေအကြောင်းပြတ်သွားတာပါပဲ။အဲတစ်တော်တွေကိုထိန်းနေဆိုတာကတော့လူတွေကိုထိန်းမှုပါပဲ။အဲခုက sustainable forest management တကယ်အစဉ်တည်တဲ့နဲ့တတော်ကိုလိုချင်လို့ရှိရင်အဲစီးပွားရေးရလဲတွက်ချေကြရမယ်သဘာဝပတ်ဝန်းကျင်ရလဲသူဟာအမြဲတမ်းထိုင်ခံ့နေရမယ် social and financial and environment အဲ့သုံးခုကိုကြည့်ရမယ်တောထဲမှာနေတဲ့လူတွေကိုအမှမတုံးရပဲနဲ့ဒီတောထဲကတတော်တဲ့ပစ္စည်းကိုတန်ခါကြပဲရောင်းနေဆိုတော့ဒါ fair မဖြစ်ပါဘူးတောထဲကလူတွေလဲတုံးနေတာတုံးဝင်ပေးရမယ်အဘစီဝိုင်းနေနဲ့လက်တွက်ချိတ်ကိုစဉ်းစားရမယ်။နောက်တစ်စက်ကသဘာဝပါကင်ကိုလည်းမပြစီအောင်ထုတ်ရမယ်။အဲ့ဒီစနစ်ကိုဒီကောင်တွေမှသာလျင်တက်တော်ရီယာရေရှည်တည်တတ်နေမှာဖြစ်ပါတယ်
။တက်တော်ပညာရှင်ဦးဝင်းမော်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျင်းနာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော်။
တခင်မြတ်တဲ့စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညပိုင်းမှာအစ်စ်နားဆင်နိုင်ပြီးအခုလို့စနေမနက်ပိုင်းမှာတော့တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ VOA American တန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုဆက်ပြီးတော့နားဆင်နေရပါအောင်မယ်ရှင
်။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်။
ပါရီပါလီနိုင်ဂျီးရီးယားနဲ့ကျန်ဒေသအနှံ့ ISTO ရဲ့ရိုင်းဆိုင်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အမေရိကန်ပြည်ထောင်စုနဲ့သုမဟာမိတ်တို့ရဲ့ IS ခြေမွေးရဲ့စံနှိထံဟာပုံမှုခိုင်မြဲလာခဲ့ပါတယ်။ IS တံမြန်တိုက်ခိုက်ရေးကမ္ဘာညွန်ပေါင်းအဖွဲ့ဆိုင်ရာအမေရိကန်သမ္မတရဲ့အထူးသံမကြီးဖြစ်သူ Brett McGurk ကအီရတ်နဲ့ဆီးရီးယားမှာရှိတဲ့ ISTO ရဲ့ပင်မသွေးကြောကိုမွန့်ကြအောင်လုပ်ရမှာဖြစ်ပါတယ်။ပြီးတော့သူတို့ရဲ့ကမ္ဘာလုံးဆိုင်ရာကွန်ရက်ကိုမလွတ်ရှားနိုင်အောင်လုပ်ရမှာဖြစ်တယ်လို့ဆိုပါတယ်။ဣရတ်နဲ့ဆီးရီးယားမှာရှိတဲ့ IS3C ကို ပြည်ပကတိုက်ခိုက်ရေးသမားတွေအများအပြားလာရောက်စေတဲ့ကိစ္စကတော့ IS ခေါင်းဆောင်အဘူဘကာအယ်ဘဂဒါဒီကကလီဖိတ်လို့ခေါ်တဲ့မွတ်စလင်များစုစည်းသောနိုင်ငံတော်ထူထောင်မယ်လို့2014ခုတုန်းကကြေညာခဲ့တဲ့ကြေညာချက်ပဲဖြစ်ပါတယ်။ဒါကြောင့်မိမိတို့ရဲ့အခြေခံညီမှန်းချက်ဟာ IS တွေရဲ့နယ်မြေအလုံးကိုပြန်လည်သိမ်းပိုက်ရေးဖြစ်တယ်လို့မစ္စတာမဂတ်ကဆိုပါတယ်။အမေရိကန်ဦးဆောင်တဲ့ IS ချေမှုန်းရေးညွန်ပေါင်းအဖွဲ့ဟာဒေသခံတပ်ဖွဲ့တွေနဲ့လက်တွဲပြီးစီးရီးယားနဲ့အီရတ်တို့မှာအကြမ်းဖက်တွေကိုပစ်မှတ်ထားတိုက်ခိုက်မှုအစီအမြင့်လာခဲ့ပါတယ်။အခုအခါဆိုရင်အမေရိကန်လေယာဉ်တွေဟာ IS ခေါင်းဆောင်တွေရေနံမြေတွေပိုင်နေတဲ့အတူသူတို့ရဲ့ရေနံတင်ကားတွေကိုပါအစီအမြင့်တိုက်ခိုက်နေပါတယ်။မြေပြင်ပေါ်မှာဆိုရင်လည်းအမေရိကန်တို့ဟာဒေသခံတပ်ဖွဲ့တွေနဲ့ပေါင်းပြီး IS တို့အပေါ်ထိုးစစ်ဆင်နွှဲနေပါတယ်။အောင်မြင်မှုတွေလည်းရရှိနေပြီးစီးရီးယားနိုင်ငံကအယ်ဟာဝီမြို့နဲ့တောင်ပိုင်းနယ်တွေကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပါတယ်။အီရတ်နိုင်ငံဆန်ဂျာမြို့ကိုပြန်လည်သိမ်းပိုက်ရေးမှာကတ်တိုရဲ့ပက်ရှမာဂါတပ်ဖွဲ့တွေလည်းအဓိကအခန့်ကဏ္ဍကပါဝင်ခဲ့ကြပါတယ်။ဆန်ဂျာကိုပြန်လည်သိမ်းပိုက်နိုင်တာဟာရက်ကန်နဲ့မော်ဆူကိုဆက်သွယ်ထားတဲ့အဝေးပြေးလမ်းအမှတ်48ကိုဖြတ်တောက်နိုင်တာဖြစ်တဲ့အတွက်မဟာဗျူဟာအရအရေးပါလာပါတယ်။ကျွန်ုပ်တို့ဟာရက်ကန်မှာရှိတဲ့ IS တွေကိုပိတ်ဆို့ထားရမယ်။မော်ဆူကိုပိတ်ဆို့ထားရမယ်။အဲဒီနောက်တဖြည်းဖြည်းချုပ်ပြီးဖိအားပူပေးမယ်။ဒါအခုဖြစ်လာနေပါပြီလို့မစ္စတာမဂတ်ကဆိုပါတယ်။ IS တို့ရဲ့ကမ္ဘာတစ်ခုလုံးကွန်ရက်တွေကိုချေမှုန်းနိုင်ဖို့အတွက်ညွန်ပေါင်းမှာပါဝင်တဲ့နိုင်ငံတစ်ခုချင်းစီမှာတာဝန်ရှိပါတယ်။IS တို့နဲ့သွားရောက်ပူးပေါင်းတဲ့ပြပတိုက်ခိုက်ရေးသမားတွေကိုဖန်တားရေးအတွက်ဥပဒေစစ်တွေနိုင်ငံပေါင်း40ကျော်မှပြဋ္ဌာန်းထားပြီးဖြစ်ပါတယ်။နိုင်ငံပေါင်း34နိုင်ငံတို့မှဆိုရင်အဲဒီကိုသွားရောက်မဲ့သူတွေကိုဖမ်းဆီးတာသူတို့ရဲ့ကွန်ရက်တွေကလပ်စီးတွေကိုဖြိုခွင်းတာတွေလုပ်နိုင်ခဲ့ပါပြီ။ကျွန်ုပ်တို့ဟာအကြမ်းဖက်အဖွဲ့တွေကိုချေမှုန့်နိုင်တော့မယ်ဆိုတာမလွှဲမသေးပါပဲလို့အထူးသံမကြီးမဂတ်ကပြောကြားသွားပါတယ်ခင်ဗျာ
America အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်။အခုနားဆင်ကြကြရတာကတော့ America အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အခုလက်ရှိထုတ်လွှင့်ပေးနေတဲ့စနေနေ့မနက်ခင်းစီစဉ်တွေမှကြားခဲ့အစုံသက်ပါတော့မယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။အစီအစဉ်ဆုံးသတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုမနက်တာချမ်းကကြေညာပေးပါဦးမယ်ရှင
်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကလူမှုဖူးလုံရေးရုံးတစ်ခုမှာဇနီးမောင်နှံနှစ်ဦးရဲ့ဗုဒ္ဓဟူးနေ့ကလူတွေကိုအစုလိုက်ပြုံလိုက်ပြစ်ခတ်တပ်ဖြတ်ခဲ့မှုဟာအကြမ်းဖက်လို့ရဟုတ်မဟုတ်အမေရိကန်စုံစမ်းရေးဘူရို FBI တာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေကြပါပြီ။ FBI ရဲ့ Los Angeles ယုံလက်ထောက်အကြီးအကဲ David Bondis ကတော့လူအမျိုးများတေစီအောင်တေချာကြွတင်စီစဉ်မှုအချက်လက်တွေအပါအဝင်တခြားသက်တေထောက်ထားတွေကအကြမ်းဖက်လုပ်ရက်တစ်ခုဖြစ်နိုင်တဲ့အလားအလာတွေတွေ့ရတယ်လို့ပြောဆိုခဲ့ပါတယ်။တခြားထောက်ထားတွေနဲ့ပတ်သက်လို့တော့သူကမပြောဆိုပေမဲ့ကွဲနေတဲ့လက်ကင်ဖုန်းတွေကိုပြစ်ခတ်မှုအတွင်းလူတွေတေဆုံးခဲ့တဲ့နေရာနီးအမိုက်ပုံတစ်ခုမှတွေ့ရှိခဲ့တယ်လို့သူကပြောဆိုပါတယ်။ဒါ့အပြင်တန်တရားရှိသူတွေနဲ့တခြားလူတွေကြားဖုန်းဆက်သွယ်တွေကနေတမိုးရှိတဲ့ချက်လက်တွေရကောင်းရလာနိုင်တယ်လို့လည်းပြောပါတယ်။နာမည်ပါလီမန်ဟာ IS တွေးကြွအဖွဲ့တွေကိုတိုက်ခိုက်ရမှာစစ်ရေးအကူအညီတွေဆက်လုပ်ပေးဖို့ဆုံးဖြတ်ချက်ကိုမဲခွဲဆုံးဖြတ်ပြီးထောက်ခံမဲ့အများစုနဲ့အတည်ပြုလိုက်ပါတယ်ပဲရစ်မြို့တိုက်ခိုက်မှုအပြီး IS အဖွဲ့ကိုတိုက်ခိုက်ရှင်းလင်းရမှာစစ်တပ်အကူအညီတွေဆစ်လုပ်ပေးဖို့ပြင်သစ်နိုင်ငံရဲ့အကူအညီတောင်းခံမှုကိုလက်ခံလိုက်တာဖြစ်ပါတယ်။တောက်ကြနေကဘာလင်မှာမဲခွဲဆုံးဖြတ်ခဲ့ရမှာဥပဒေပြုအမတ်တွေက445မဲ146မဲနဲ့တည်ပြုပြီးတော့တိုနေဒိုထောက်လှမ်းရေးကျက်လျင်တွေ free grade နဲ့လောင်စာဆီဖြည့်တင်းရေးလျင်တွေအပြင်တပ်သား1900ကျော်ဆစ်လုပ်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ
်။ဒီကနေ့မနေ့ဖက်နိုင်ငံတကာသတင်းချင်းချုပ်ကိုမန္တန်တာချန်ကြေညာပေးသွားခဲ့တာပါဒီမနေ့ရဲ့အစည်းအဝေးထုတ်လုပ်ရေးမှူးကမိုက်အင်ဂျင်နီယာဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Aiden Uruku ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင်ညနေပဲ6နာရီကနေ9နာရီအထိထုတ်လွှင့်မဲ့အစည်းအဝေးကိုတော့လိုင်းဒိုမီတာ1719 41တို့ကနေအသံလွှင့်ပေးသွားမှာပါတော်တာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင် VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်
This program has come to you from the Voice of America, Washington.